ရန်ကုန်မြို့မောကုတ်ဝိပဿနာတရားစင်တဲ့လုပ်ငန်းစဉ်ပြန်ပွားရေးအဖွဲ့ချုပ်ကြီးနာရှင်းရက်ဆယ်လ2009ခုနှစ်ညနေ3နာရီခွဲအချိန်တွင်ကမာဌာနစတိယဆရာတော်ဗဒ္ဒန္တဒေါက်တာစန္ဒာဝရာဘိဝန္တရှင်သူမြတ်ဟောကြားဆုံးမတော်မူသောတစ္ဆာ4ပါးတရားတော
်ဒီနေ့1369ခုနှစ်တော်သလင်းလာပြည့်ကျော်12ရက်နေ့ရန်ကုန်တိုင်းဗဟန်းမြို့နယ်မောကဝိပဿနာတရားစနစ်လုံး90ပြန်ပွားရေးဖွဲ့ချုပ်ခြင်းမှကျင်းပပြုလုပ်အပ်သောမောကဝိပဿနာဆက်ရက်တရားစခန်းပွဲခြင်းမှညနေပိုင်းကျေးဇူးပြုနေကြဖြစ်တဲ့သစ္စာတရားလုံးပြည်တရားများဆက်လက်ပြီးတော့ကျေးဇူးပြုပေးမှဖြစ်ပါတယ်မြတ်စွာဘုရားသခင်ကိုရောင်မြတ်ကြီးလက်ထက်တော်ခါကလာတော်ကဘုရားရှင်ကိုရောင်မြတ်ကြီးတာဝတိပြေမောဇေတုံအကြောင်းတော်မှာသတင်းတော်တော်မူနေတဲ့ချိန်ခါမှာတာဝတိမြို့တော်တွင်ကတရားလာယုံနာဟုကြတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာကတရားနာညာကခန္ဓာဆိုင်လို့သောတာပတ္တိမညာသကရာဂမိမညာနာဂမိမညာရဟတာမညာများသည်အသည်ရရှိသွားကြသလိုယနေ့လည်းပဲအလုံးသောတရားနာပရိသတ်ပေါင်းတော်ကောင်းတို့သည်နာဂတရားနာညာကခန္ဓာဆိုင်လို့သောတာပတ္တိမညာများရနိုင်ကြပါစေသကရာဂามိမညာများရနိုင်ကြပါစေအနာဂามိမညာများရနိုင်ကြပါစေအရဟတမညာများရနိုင်ကြပါစေလို့ဆန္ဒပြုခြင်းနဲ့ဘုန်းကြီးများရဲ့ဓမ္မသဘင်စီစဉ်ကိုစတင်မှာဖြစ်ပါတယ်ဒီတော့ယောဂီပေါင်းတော်ကောင်းတို့သတ္တဝါတို့ရဲ့တဏ္ဍာမပေရကဖွင့်ပြီးတော့အပေရကဖွင့်ပြီးတော့နိဗ္ဗာန်ကပိတ်စီတတ်တဲ့တရားတွေတခြားတရားလားဒိဋ္ဌိတရားလားဒိဋ္ဌိတရားပါဘုရားဒိဋ္ဌိတရားပါပဲဒိဋ္ဌိတရားတွေအပေရကကိုလည်းပဲဖွင့်စီတတ်တယ်နော်အပေရကကိုလည်းဖွင့်စီတတ်တယ်နိဗ္ဗာန်ကကိုလည်းဘာဖြစ်တော့ပိတ်စီတတ်တယ်အဲ့ဒါကြောင့်မလို့အပယ်လေးပါးသတ္တရာမှလုတ်ကင်းပြီးတော့နိဗ္ဗာန်ချမ်းသာရကြင်ပါတယ်ဆိုရင်အဓိကအားဖြင့်တခြားကိလေသာတတ်ရမှာလားဒိဋ္ဌိကိလေသာတတ်ရမှာလားဒိဋ္ဌိကိလေသာတတ်ရမယ်နော်ဒိဋ္ဌိကိလေသာတတ်တဲ့အခါကျတော့လည်းပဲသဗ္ဗောတ္တဏိကဘယ်နှမျိုးရှိသလဲဆိုတော့၃မျိုးရှိတယ်နံပါတ်၁ကညတပริญญาနံပါတ်၂ကဒိဋ္ဌနာပริญญาနံပါတ်၃ကဘာဟနာပริญญาပริญญาဘယ်နှပါးနဲ့တတ်ရမှာလဲသုံးပါးနဲ့တတ်ရမယ်ညာဓပရိညာနဲ့တတ်တယ်ဆိုတာကအသိထဲမှာမှားရင်တော့အမြင်လေးတွေရှင်းပြီးတော့မှန်ကန်သောအမြင်လေးတွေဖြစ်အောင်ကြိုးစားတာကိုဒါညာဓပရိညာလို့ဒီလိုခေါ်တာပေါ့နော်ခန္ဓာကြောင့်ယောက်ကြောင့်နာကြောင့်ဖြစ်ကြောင့်ဖြစ်သဘောဖြစ်သဘောဒုက္ခသစ္စာသဘောအဲ့ဒီသဘောလေးကိုသိအောင်ကြိုးစားလို့ရှိရင်အသိထဲမှာအော်ဒီအမြင်လေးကတော့မှန်တယ်ဒီအမြင်လေးကတော့မှားတယ်မားတယ်မြင်ရဒိဋ္ဌိမြင်ပါပဲဒီအမြင်ကငါတို့ရှောင်ရမယ်ဒီအမြင်မြင်လို့မဖြစ်ဘူးမှန်ကန်တဲ့အမြင်လေးမြင်မှဖြစ်မယ်ဆိုတဲ့အသိလေးတွေမရဘူးလားရအဲ့ဒီအသိလေးတွေရသွားတဲ့အခါကျတော့ဩနေရတကနေ့စဉ်နေ့စဉ်ကြုံတွေ့နေရတာဒီပုဂ္ဂိုလ်တ attva မဟုတ်ဘူးယောက်ျားမိန်းမမဟုတ်ဘူးတို့ပေါင်ကချင်းလည်းမဟုတ်ဘူးဟောတာတွေကခန္ဓာငါးပါးယုံတဲ့တရားတွေပါပဲလို့အဲ့ဒီလိုလေးလည်းပဲအသိထဲမှာဆုံးမချက်မကြဘူးလားကြအဲ့ဒီသမဉ္ဇဉ်ကြားသွားရင်ဒါအတိထဲမှာဒိဋ္ဌိစင်နဲ့ခေါ်တာပဲညာတပရိညာအတိနဲ့ဒိဋ္ဌိစင်နဲ့ခေါ်တာပေါ့နော်ဒါပေမဲ့အဲ့ဒီအတိကလုံလောက်ပြီလားပြီတော့မလုံလောက်သေးဘူးတဲ့တေဒနာပရိညာအတိနဲ့ဒိဋ္ဌိစင်အောင်လုပ်ဖို့ကြိုးစားရပါလေဦးမယ်နော်တေဒနာပရိညာအတိနဲ့ဒိဋ္ဌိစင်ဖို့ဆိုတာကလက်တွေကိုယ်တိုင်မြင်အောင်ကိုယ်တိုင်သိအောင်ကြိုးစားရမယ်အခုနောက်တော့ကဒါခန္ဓာဒါယုတ်တရားဒါနန္တရားဒါဖြစ်သဘောဒါဖြစ်သဘောဒီလိုသိတာကစောစောကသိတာကကိုယ်တိုင်သိတာလားဆရာသမားပြောလို့သိတာလားဆရာသမားပြောလို့သိတာဆရာသမားပြောတဲ့အချင်းကိုကြော်ပြီးတော့ကိုယ်တိုင်မြင်တဲ့ကိုယ်တိုင်အသိဖြစ်အောင်ကြိုးစားရမယ်နော်ကိုယ်တိုင်မြင်တဲ့ကိုယ်တိုင်အသိဖြစ်အောင်ကြိုးစားရမယ်အဲ့ဒီလိုကြိုးစားလိုက်တော့မှကိုယ်တိုင်သိတဲ့အသိတွေဖြစ်လာမယ်ဟုတ်လားအရိဒာညာဓပရိညာအတတုံးကသိကြတဲ့အသိတဲ့တိရဏပရိညာမှာသိတဲ့အသိကပို့ပြီးတော့မခိုင်ပါဘူးလားခိုင်ပါ အဲဒီလိုခိုင်မာတော့မိမိတို့ရဲ့ဉာဏ်ထဲမှာကိုပဲဒိဋ္ဌိအတိလေးတွေအတန်အသင့်မစင်မူလားဆင်းသွားလားဒါပေမဲ့လုံးဝအမြင့်ပြတ်ကင်းစင်သွားပြီလို့တော့မဆိုနိုင်သေးပါဘူးတဲ့နော်လုံးဝအမြင့်ပြတ်ကင်းစင်မှုရန်ဆိုတာကတိရဏပရိညာဆင်းကနေပြီးတော့ဘာပရိညာရအောင်ကြိုးစားရမှာလဲပါဏပရိညာဆင်းရအောင်ကြိုးစားရမယ်ဟုတ်လားပါဏစရာကပယ်တဲ့သဘောပေါ့နော်ပါဏကပယ်တာပယ်ပြီးတော့သိတဲ့အသိပေါ့ဟုတ်လားအဲဒီတော့ညာတာပရိညာအသိကဘယ်အချိန်မှသိရမှာလဲလို့မေးတော့ခေါင်းကြီးတော့ဉာဏ်အနေနဲ့ပြောမယ်ဆိုရင်နာမရူပပရိစေရဉာဏ်ပစ္စယပရိကဟဉာဏ်နော်အဲဒီအချင်းမှာဟုတ်လားညာတာပရိညာအသိနဲ့ဒိဋ္ဌိဆင်းတယ်လို့ဒီလိုမှတ်လိုက်ပါဒုတိယစေရဏပရိညာအစင်းနဲ့ဒိဋ္ဌိစင်တာဘယ်စင်လဲလို့မေးတဲ့အခါကျတော့သမာဒနာဉာဏ်ရဲ့ဥဒိယဘိယဉာဏ်ရဲ့ဘင်္ဂဉာဏ်ရဲ့အရိညာ၃စင်မှာစေရဏပရိညာအစင်းနဲ့ဒိဋ္ဌိစင်တယ်လို့ဒီလိုသတ်မှတ်ပါတယ်နော်အထက်ကရာဒီလိုပဲသတ်မှတ်ပါတယ်ပါဏပရိညာအစင်းနဲ့ဒိဋ္ဌိကိလေသာကိုဘယ်အချိန်ကစပြီးတော့ပယ်တယ်လဲလို့မေးရင်တော့ဘင်္ဂဉာဏ်ဘယဉဏ်ကနေစပြီးတော့ပဲပါတယ်ဟုတ်လားဘယဉဏ်ကနေစပြီးတော့ပဲပါတယ်ဘယဉဏ်ကစပဲတော့ဘယဉဏ်ကနေစပဲတယ်ဒီတော့ဘယဉဏ်ကနေစပြီးတော့ဒိဋ္ဌိကိလေသာတွေဒိသရိစဆင်ကြယ်လာခဲ့တယ်ဘယဉဏ်အဒီနဝဉဏ်နိဗ္ဗိဒဉဏ်မုစိတကုမြတဉဏ်ပဋိသင်္ခဉဏ်သင်္ခါရုပိက္ခဉဏ်အနုလောမဉဏ်အချင်းချင်းအပြင်ပြောမယ်ဆိုလို့ရှိရင်တော့ခွန်ကြီးတို့သမ္မာသနာညာဝရိယဘိယညာဘင်္ဂညာဆိုတာကယထာဘုဒ္ဓညာလို့ဆိုလိုတာပေါ့နော်။ဘာညာလဲလဲ။ယထာဘုဒ္ဓညာဖြစ်ပျက်ကိုမြင်တဲ့ညာနော်။ယထာဘုဒ္ဓညာဖြစ်ပျက်ကိုမြင်တဲ့ညာအမှန်ကိုမှန်တိုင်းသိတဲ့ညာအဲ့ဒါဒီယထာဘုဒ္ဓညာဘာညာလဲလဲ။ယထာဘုဒ္ဓညာလို့ခေါ်ပါတယ်။နေပိဒဉာဏ်ကြတော့ဘယ်နေရာကနေစသလဲဆိုတော့ဘယဉာဏ်ကနေစတယ်ဘယ်နေရာကစလဲဘယဉာဏ်ကနေစပြီးတော့เนาะသဘောနာသဘောလေးတွေရဲ့ဖြစ်သဘောပြသဘောလေးတွေတည်တည်တည်တည်ပြီးတော့လာတဲ့အခါကျတော့အဲ့ဒီယောသဘောနာသဘောလေးတွေကိုငြင်းွေလာတယ်ကြောက်ရွံ့လာတယ်ယောသဘောနာသဘောလေးတွေဖြစ်မှကြောက်လာတယ်ဘာဖြစ်လို့တော့သူတို့ရဲ့ပြက်ကိုမြင်လို့เนาะသူတို့ရဲ့ပြက်ကိုမြင်လို့အဲ့ဒီဖြစ်လက်ပြက်ကိုမြင်တဲ့အတွက်တဲ့ယောသဘောနာသဘောလေးတွေဖြစ်မှာကိုပဲဖြစ်လာတာကိုပဲညင်းဝေးတဲ့သဘောလေးတွေမဖြစ်ဘူးလားဖြစ်နေဒါတော့ညင်းဝေးတဲ့သဘောလေးတွေဖြစ်တာကနိဗ္ဗိဒဉာဏ်ဘာညာနဲ့လဲနိဗ္ဗိဒဉာဏ်ဘိညာကစတယ်လဲမေးရင်တော့ဘယဉာဏ်ကနေစတယ်နော်ဘယဉာဏ်ကစတော့ဘယဉာဏ်ကနေစတယ်ဘယဉာဏ်ကနေစပြီးတော့ထက်ဉာဏ်ဒီအထိဒါနိဗ္ဗာန်ဉာဏ်ပေါ့ဟုတ်လားနောက်ဆုံးကြတော့ဝိပဿနာဉာဏ်ပြီးတဲ့အခါကျတော့တခြားလားမဲ့ဉာဏ်လားမဲ့ဉာဏ်နိဗ္ဗာန်ဉာဏ်ပြီးတော့မဲ့ဉာဏ်ပေါ့နော်အဲ့ဒီမဲ့ဉာဏ်ကြတော့ကိလေသာတရားတွေကုန်စင်ပသက်ပြီးတော့မဖြစ်ဘူးလားဖြစ်သွားလားအဲ့ဒီတော့ယထာဘုဒ္ဓဉာဏ်ရဲ့နိဗ္ဗာန်ဉာဏ်ရဲ့မဲ့ဉာဏ်ရဲ့အဲ့ဒီ၃မျိုးနဲ့ပိုင်းမယ်ဆိုရင်ယထာဘုဒ္ဓဉာဏ်ကသမာဒနာဉာဏ်ဥဒိယဘိယဉာဏ်သင်္ခဉာဏ်နိဗ္ဗိဒဉာဏ်ကဘယ်ကနေစတော့ဘယဉာဏ်ကစဝိပဿနာဉာဏ်ဤကုန်ဆုံးပြီးတော့နောက်ဆုံးဉာဏ်ကြတော့ဘာဉာဏ်နဲ့လဲမဲ့ဉာဏ်ဒီလိုလာပါတယ်ပရိညာနေလည်းပြောမယ်ဆိုလို့ရှိရင်ညာတပရိညာကဝိပဿနာမဖြစ်သေးဘူးပေါ့ဟုတ်လားဝိပဿနာမဖြစ်ခင်သာနံပရပပရိစေရဉာဏ်ပစ္စယပရိကဉာဏ်အရိညာအစဉ်ကိုဘာပရိညာလို့ခေါ်မလဲဉာဏပရိညာလို့ခေါ်မယ်ဝိပဿနာဉာဏ်လေးတွေဖြစ်လာတော့သမာဒနာဉာဏ်ဘုရားဗျာဉာဏ်ဘင်္ဂဉာဏ်အရိညာအစဉ်ကိုဘာပရိညာလို့ခေါ်မလဲတိရဏပရိညာဘာပရိညာပါလဲတိရဏပရိညာဘယဉာဏ်ကနေစပြီးတော့ကိလေသာလေးတွေမပယ်ဘူးလားပယ်လားဘယ်အထိပယ်သွားသလဲလို့မေးတဲ့အခါကျတော့မဉ္ဇဏ်အထိပယ်သွားတာပေါ့နော်။ဘယ်ဉာဏ်ကနေစပယ်တယ်တရေချင်းတရေချင်းတရေချင်းတရေချင်းပြိတ္တာလေးတွေနဲနဲသွားတယ်ပပသွားတယ်ကျဲကျဲသွားတယ်အဲဒီလိုနဲ့ပဲဘယ်ကြမှာစပြောက်ချုပ်ငိမ့်သွားတော့လို့မေးတော့ မဲ့ညံကြမှာဘယ်နေရာကြမှာလဲမဲ့ညံကြမှာကိလေသာတွေဆိုင်ရဆရာကိလေသာတွေမြင့်ပြတ်သေးတာဒီလိုမလားစတာကဘယ်ရညံဆောင်းတာကဘယ်မှာဆောင်းတော့အဲ့ဒါဒီဘာပရိညာတယ်လဲဘာဟာနာပရိညာဒီလိုမလားအဲ့ဒီတော့ဒေဒီကိလေသာကိုပယ်သပြီဆိုလို့ရှိရင်အဲ့ဒီပရိညာသုံးချက်နဲ့ပယ်သရမှာဆိုတော့ဘုန်းကြီးတို့ယောဂီတွေယခုတရားနာနေတော့မှာဘာပရိညာနဲ့ပယ်သနေတော့ညာဒပရိညာနဲ့ပယ်သနေတာနော်တရားရှင်းမှတ်တဲ့အခါကျတော့ဖြစ်ပျက်နေမြင်တဲ့အခါမှာဆိုရင်ဣရဏပရိညာနဲ့ပယ်သနေတာဟုတ်တယ်မလားဣရဏပရိညာနဲ့ပယ်သနေတာနော်တကယ်တော့ကင်းတာကြတော့ဘယ်ပရိညာကြမှာကင်းတော့အာဟာနာပရိညာကြမှာကင်းတာဟုတ်လားဘာနာပရိညာကြမှာကင်းတာအဲ့ဒီပရိညာကြတော့မှမိမိတို့ရဲ့သန္ဓေမှာရှိတဲ့ဒိဋ္ဌိကိလေသာတရားကလေးတွေတည်ချင်းတည်ချင်းမစင်မလားဆင်းသွားလားအဲ့ဒီလိုဆင်းအောင်ကြိုးစားပြီးတော့ပယ်သနိုင်လို့နောက်ဆုံးမဲ့ညာရလို့ဒိဋ္ဌိကိလေသာတွေမြင့်ပြတ်ချုပ်ငြိမ်းသွားပြီဆိုရင်အပယ်တကားလေးတွေမပယ်ဘူးလားပိတ်နိဗ္ဗာန်တကားလေးတွေမပွင့်ဘူးလားပွင့်လားဒါကြောင့်ဘယ်တကားပိတ်လို့နိဗ္ဗာန်ချမ်းသာရခြင်းမရဲဆိုရင်ဒိဋ္ဌိကိလေသာတတ်ရမယ်ဘာကိလေသာတတ်ရမှာလဲဟောပြီဒိဋ္ဌိကိလေသာတတ်တဲ့အခါကျတော့ဒိဋ္ဌိကိလေသာကဘယ်နှမျိုးရှိတယ်လဲဆိုရင်တော့အေးဘုန်းကြီးတို့ဗြဟ္မဇလသုတ္တမှာ62မျိုးတော့မပြဘူးလားပြထားလားဒါပေမဲ့လို့လည်းပဲပါဠိတော်တွေမှာအချင်းကျော်အဖြစ်တော့ဘယ်နှမျိုးပြထားတော့3မျိုးပြထားတယ်ဘယ်လိုတွေပါလဲသက္ကာယဒိဋ္ဌိယေသတ္တဒဒိဋ္ဌိယေဟောစိတဒိဋ္ဌိယေဘယ်မျိုးပါလဲပြန်ပြောလိုက်ပါဦးဘယ်မျိုးတော့ပုဂ္ဂောတတဝငါတရဝယောက်ျားမိမ့်ပါလို့ယူတာကသက္ကာယဒိဋ္ဌိပြောလိုက်စမ်းခိုင်နေမြတဲ့ဒီတဲ့တန်းနေလို့ယူတာကသတ္တရဒိဋ္ဌိပြတ်တဲ့တောက်တဲ့ဆဲတယ်လို့ယူတာကဩစေရဒိဋ္ဌိပြန်ပြောမယ်ပုဂ္ဂိုလ်တတဝငါတရဝယောက်ျားမိမလို့ယူတာကသက္ကာယဒိဋ္ဌိခိုင်နေမြတဲ့လို့ယူတာကသတ္တရဒိဋ္ဌိပြတ်တယ်တောက်တယ်ဆဲတယ်လို့ယူတာကဥစေဒဒိဋ္ဌိ။ဟောပြီဒိဋ္ဌိဘယ်နှမျိုးလဲ။ဒိဋ္ဌိ3မျိုးရှိတယ်။အဲ့ဒီဒိဋ္ဌိ3မျိုးတော့မှအဓိကကတော့သက္ကာယဒိဋ္ဌိပါပဲတဲ့နော်။သက္ကာယဒိဋ္ဌိရှိနေလို့ဉာဏ်ဏဘာကလည်းရှိနေတာတဲ့။ဟုတ်တယ်မလား။သက္ကာယဒိဋ္ဌိသာကင်းစေသွားမယ်ဆိုဉာဏ်ဏဘာကရှိနိုင်မှာမလား။အလုံးလုံးမရှင်းမလားရှင်းသွား။ဒီလိုဆိုအဓိကပဲဒိဋ္ဌိကိုပယ်သရမှာပါလေ။တခါတည်းကမိမိတို့ရဲ့သန္ဓေမှာသက္ကာယဒိဋ္ဌိရှိတယ်သတ္တရဒိဋ္ဌိရှိတယ်တခါတည်းကသက္ကာယဒိဋ္ဌိရှိတယ်ဩစိတဒိဋ္ဌိရှိတယ်ဒီလိုမဟုတ်လားသက္ကာယဒိဋ္ဌိနဲ့တခါတည်းကသတ္တရဒိဋ္ဌိကတွဲတယ်နော်တခါတည်းကကြတော့သက္ကာယဒိဋ္ဌိနဲ့ဘယ်လိုနဲ့တွဲတော့ဩစိတဒိဋ္ဌိနဲ့တွဲတယ်ဒီလိုလေးမှတ်လိုက်ပေါ့နော်အဲဒီတော့သက္ကာယဒိဋ္ဌိကတော့အကုန်လုံးမှာပါဝင်နေတာကိုဟုတ်တယ်မဟုတ်လားအဲဒီတော့သက္ကာယဒိဋ္ဌိဆိုတာကပုဂ္ဂိုလ်တတဝငါတတဝယောက်ျားမိမလို့ယူတဲ့ဒိဋ္ဌိလို့ဒီလိုပြောလိုက်တာနော်ဘာလဲလဲပုဂ္ဂိုလ်တတဝငါတတဝယောက်ျားမိမဟုတ်လားဒီတော့ချက်ပြီးတော့ကြဲချက်ပြီးတော့ပြောမယ်ဆိုရင်ပုဂ္ဂိုလ်တတဝငါတတဝယောက်ျားမိမလူနာပြမတုပေါင်ကခြေလဲနော်ဒါကဖြစ်တဲ့တော့ကလေးပေါ့နော်ထင်ရှားတာတော့ကလေးရွေးပြီးတော့ပြောလိုက်တာပုဂ္ဂိုလ်တတဝငါတတဝယောက်ျားမိမ့်မဟုတ်လားပုဂ္ဂိုလ်တတဝငါတတဝယောက်ျားမိမ့်မလူနဲ့ပြမဒုပောင်ခခြေလဲဒီလိုမဟုတ်လားအဲ့ဒါဗာဒိဋ္ဌိတည်းလေသက္ကာယဒိဋ္ဌိနော်အဲ့ဒီသက္ကာယဒိဋ္ဌိကိုနာမည်2မျိုးနဲ့ပြောလိုက်တယ်အတ္တဒိဋ္ဌိတည်းဗာဒိဋ္ဌိလေအဲ့ဒီတော့အတ္တဒိဋ္ဌိနဲ့သက္ကာယဒိဋ္ဌိအတူတူပဲဟုတ်လားအတ္တဒိဋ္ဌိနဲ့သက္ကာယဒိဋ္ဌိအတူတူပါပဲနော်အတူတူပါပဲအတူတူပဲမဲ့လို့လည်းပဲဘုန်းကြီးတို့အဲ့ဒီဒိဋ္ဌိအပေါ်မှာရှုမြင်သုံးသပ်ပုံကလေးတွေကြတော့တဲ့နော်ဘုရားဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တွေနဲ့ဘုရားဘာသာဝင်မဟုတ်တဲ့ပုဂ္ဂိုလ်တွေအနည်းငယ်ခ ွာခြားချက်ကလေးတွေမရှိဘူးလားရှိပါကြကြကလေးတွေရှိတယ်။ဘုရားမဘုန်းကြီးကတော့ဆိုလို့ရှိရင်ဗုဒ္ဓဘာသာဝင်မဟုတ်တဲ့ပုဂ္ဂိုလ်တွေနော်။အဲဒီပုဂ္ဂိုလ်တွေကဒိဋ္ဌိနဲ့ပတ်သက်လာရင်အတ္တဒိဋ္ဌိဒါစောစမင်းပဲမြည်ဘူးလားယူလား။မှန်ပါဘူး။ဘာဒိဋ္ဌိလဲလဲ။အတ္တဒိဋ္ဌိရူပံအတ္တတော်သမလူပတ္တိစသည်ဖြင့်ဘုရားရှင်ကတော်မြတ်ကြီးကအဲဒီအတ္တဒိဋ္ဌိကြီးကိုဖြိုခွဲလာခဲ့ရတာ။ဒီလိုမလား။ဘုရားပွင့်လာတဲ့အခါကျတော့လေဘာဒိဋ္ဌိကိုဖြိုခွဲလာခဲ့ရတော့အတ္တဒိဋ္ဌိကိုဖြုတ်ခွဲလာခဲ့ရတာရူပနိစ္စဝါနိစ္စဝတိအနိစ္စပန္တိယာပနာနိစ္စတဒုက္ခဝါဒုက္ခဝါတိဒုက္ခပန္တိယံပနာနိစ္စဒုက္ခအဝိပရိနာမဓမ္မတံအတ္တဝါနတ္တဝါတိနတ္တပန္တိနော်ဘုရားဖြစ်ခါစမှာလေအတ္တအနတ္တတွေခွဲစိတ်ပြီးတော့အတ္တဒီဟုသောဒိဋ္ဌိကြီးကိုမဖယ်ရှားခဲ့ရဘူးလားဖယ်ရှားခဲ့ရလားဘာဖြစ်လို့လဲမေးတော့တဲ့ဘုဒ္ဓဘာသာမဖြစ်ခင်ကဘာသာကြပုဂ္ဂိုလ်တွေဖျားမပွက်ခင်ကဖျားယူဝါဒကိုလည်းမခံသေးတဲ့ပုဂ္ဂိုလ်တွေသူတို့ရဲ့သံတမှာအတ္တဒိဋ္ဌိကကြီးဆုံးနေတာကိုဟုတ်လားအတ္တဒိဋ္ဌိကကြီးဆုံးနေတယ်။ဘာလို့လဲကြီးဆုံးနေတဲ့အခါကျတော့သူတို့ကသူတို့အမြင်နဲ့အတ္တဒိဋ္ဌိဆိုတာဘယ်ပေါ်မှာကြီးဆုံးတယ်လဲလို့မေးတဲ့အခါကျတော့နော်အသက်ရဲ့လက်ပြားရဲ့ဝိညာဉ်ရဲ့ဟုတ်လားဟောဟာရအဖြစ်ဘယ်နှမျိုးလဲ၃မျိုးပါဠိလိုတော့ဇီဝလို့ခေါ်တယ်။ပါဠိလိုဘယ်လိုခေါ်လဲ။ပါဠိလိုတော့ဇီဝလို့ခေါ်တယ်။အဲ့ဒီဇီဝကိုမြန်မာတွေကဘယ်လိုဘာသာပြန်လဲ။အသက်ရဲ့၊လက်ပြားရဲ့၊ဝိညာဉ်ကောင်းရဲ့ပေါ့နော်။ဝိညာဉ်၊ဝိညာဉ်ကောင်း။ဘုန်းကြီးတို့ဘာသာတွေကတော့ဝိညာဉ်ဆိုရင်စိတ်လို့သိထားတယ်။ဘုန်းကြီးတို့ဘာသာတွေသိတဲ့ဝိညာဉ်ကဘာလဲ။စိတ်။သူတို့သိတဲ့ဝိညာဉ်ကစိတ်မဟုတ်ဘူး။ဝိညာဉ်ကောင်း။ဝိညာဉ်လို့ခေါ်တာပေါ့နော်။ဝိညာဉ်ကောင်းဝိညာဉ်ကောင်ကဘာမှရှိတော့ဟောဒီခန္ဓာကိုယ်ကြီးထဲမှာရှိတယ်တဲ့အဲ့ဒီခန္ဓာကိုယ်ကြီးထဲမှာဘယ်လိုပုံစံမျိုးနဲ့တည်နေသလဲဆိုတော့ဟောဒီခန္ဓာကိုယ်ကြီးရဲ့အတွင်းထဲမှာနော်တတ္တဝါလေးတူတည်နေနဲ့ဝင်လိုက်ထွက်လိုက်ဝင်လိုက်ထွက်လိုက်လှုပ်လိုက်ရှားလိုက်ဟုတ်လားအဲ့ဒီလိုဟောဒီတတ္တဝါထဲမှာဟောဒီခန္ဓာကိုယ်ကြီးထဲမှာသူကမတည်ဘူးလားတည်နေလားဟောဒီခန္ဓာကိုယ်ကြီးကဘာနဲ့တူသလဲလို့ဆိုတော့နော်ဟောကြီးတော့အယုတ်ကြီးတယောက်အယုတ်ကြီးတယောက်လိုပဲအဲ့ဒီယောက်ျားတယောက်ကိုတဲ့အတွင်းထဲကနေပြီးတော့ဝိညာဉ်ကောင်ကလေးကတနည်းအားဖြင့်ပြောတော့ဇီဝကလေးကအတ္တကောင်ကလေးကအဲ့ဒီခန္ဓာကိုယ်ကြီးအခွန်ကြီးကိုလှုပ်ရှားသွားလာနေတဲ့အတူကမဖန်တီးဘူးလားဖန်တီးပေးလားဖန်တီးပေးတယ်ဖန်တီးပေးပါတယ်တဲ့နော်အေးဒီနေ့တော့အခါကလာကြတော့အဲ့ဒီအတ္တဆိုတဲ့ဝိညာဉ်ကောင်ကလေးကဟောဒီခန္ဓာကိုယ်ကြီးကိုစွန့်ခွာလဲသွားရောဒီခန္ဓာကိုယ်ကြီးကဘာဖြစ်သွားလဲအသေးတယ်လို့ဒီလိုခေါ်လိုက်တာပဲမလှုပ်ရှားနိုင်တော့ဘူးမသွားနိုင်တော့ဘူးဟုတ်တယ်မဟုတ်လားဟောဒီခန္ဓာကိုယ်ကြီးလှုပ်ရှားသွားနေတာလာနိုင်နေတာဘယ်လိုရှိလို့တော့ဝိညာဉ်ကောင်ကလေးရှိလို့တဲ့ဒါတို့อยู่တဲ့အယူနော်တို့ရဲ့อยู่တဲ့အယူဝိညာဉ်ကောင်ကလေးရှိလို့ဟောဒီခန္ဓာကိုယ်ကြီးကလှုပ်ရှားသွားလာနေနိုင်တယ်ဝိညာဉ်ကောင်ကလေးထွက်သွားတာနဲ့တပြိုင်တည်းခန္ဓာကိုယ်ကြီးကပုံပုံသားကျသွားတယ်အဲ့ဒီကျသွားတာကိုဘယ်လိုခေါ်လဲသိတယ်လို့ခေါ်တာဒါတော့ဟောဒီခန္ဓာကိုယ်ကြီးကိုတို့ကတရီရလို့ခေါ်တယ်ဘယ်လိုခေါ်လဲဝိညာဉ်ကောင်ကလေးကတော့ဇီဝခန္ဓာကိုယ်ကြီးကသရီရဝိညာဉ်ကောင်ကလေးကဇီဝဒီလိုမှလားဘုရားဟောအဂိဝိသသုတ်တံများပါသလို့ရှိရင်အဂိဝိသကဘုရားရှင်ကတော့မြတ်ကြီးကိုမေးတယ်မလားဇီဝနဲ့အတ္တဒီတူသလားဇီဝနဲ့အတ္တဒီတိကြစီလားဟုတ်လားတန်ဇီဝတန်သရီရအညာဇီဝအညာသရီရဒီလိုမေးတာကိုအဲ့ဒီတော့ဟောဒီခန္ဓာကိုယ်ကြီးကဘာလဲသရီရဝိညာဉ်ကောင်ကလေးကဇီဝအဲ့တော့ဟောဒီခန္ဓာကိုယ်ကြီးထဲမှာရှိတဲ့ခန္ဓာကိုယ်ကြီးဆိုတဲ့တရီရာကြီးထဲမှာဇီဝဆိုတဲ့ဝိညာဉ်ကောင်ကလေးဟာအမြဲတမ်းရှိနေတယ်။ဟုတ်ရဲ့လား။အမြဲတမ်းရှိနေတယ်။အမြဲတမ်းရှိပြီးတော့ဟောဒီခန္ဓာကိုယ်ကြီးကိုသွားလိုက်လာလိုက်လှုပ်လိုက်ရှားလိုက်စားလိုက်တောက်လိုက်မျိုးမျိုးဖြစ်အောင်သူကမဖန်တီးဘူးလားဖန်တီးပြီ။ဖန်တီးပြီနေတာ။အေးအချိန်တိုင်းကြတော့ဟောဒီဇီဝဆိုတဲ့အတ္တကောင်ကလေးထွက်သွားပြီဆိုရင်ခန္ဓာကိုယ်ကြီးကဘုံဘုံသာကျပြီးတော့သေသွားပါတယ်။နော်ဒါဖုန်းကြီးတော့အိန္ဒိယမှာဖျားလက်ထက်ကဖျားမပွင့်ခင်ကတည်းကစပြီးတော့ဒီဝါရတွေထုံးကလာခဲ့တာကိုဟုတ်တယ်မဟုတ်လားအခုလည်းပဲအဒီဝါရတွေရှိနေသေးတာပါပဲနော်အဒီဝါရတွေကဖုန်းကြီးတော့အိန္ဒိယမှာတွေရှိတာမို့ဗမာပြည်တော်မှာပဲတောရတောရတွေအနေကြီးရှိတယ်လို့ကြားဖို့ပါတယ်နော်ခန္ဓာကိုယ်ကြီးထဲမှာဇီဝဆိုတဲ့အသက်လေးပြားလေးရှိတယ်ဩကလေးလေးတွေမွေးလာတဲ့အခါကျတော့အသက်လေးပြားလေးထွက်တော့မှဆိုလို့လက်ပြားကလေးချုပ်ပေးရတယ်လက်ပြားလေးခေါ်ပေးရတယ်မလိုပါဘူးလားလိုပါလားအဲ့ဒါပေါ်တော့တော့မအောင်မင်းနဲ့အဲ့ဒါဒိဋ္ဌိဝါဒဒီလိုမဟုတ်လားဘောဓဘာသာဝါဒလားဟိန္ဒီဝါဒလား အဲ့ဒါဟိန္ဒီဝါရနော်ဟိန္ဒီဝါရခန္ဓာကိုယ်ကြီးထဲမှာဇီဝဆိုတဲ့အတ္တလေးပြားလေးရှိတယ်အတ္တလေးပြားလေးထွက်သွားမှဆိုလို့မထွက်အောင်ဘေးကနေချုပ်ပေးရလက်ပြာချုပ်ကလေးတွေလည်းပင်ဆွပေးရတယ်ဟုတ်တယ်မလားအဲ့ဒါဒီဘောဓဝါရလားဟိန္ဒီဝါရလားဟိန္ဒီဝါရနော်အဲ့လက်ပြာကလေးလက်သွားပြီဆိုလို့ရှိရင်ပြန်ခေါ်ပေးရတယ်ခေါ်ပေးရလက်ပြာခေါ်ပေးရအဲ့ဒါလေဘောဓဝါရဟုတ်ရဲ့လားဘာဝါရလဲအဲဒီဝါဒအတ္တဝါဒဒိဋ္ဌိဝါဒဒီလိုမှလားအဲဒီတော့သရောကနေပြီးတော့ဟောဒီခန္ဓာကိုယ်ကြီးတဲ့မှာအတ္တဆိုတဲ့ဝိညာဉ်ကောင်းကလေးရှိတယ်။အဲဒီဝိညာဉ်ကောင်းကလေးကခန္ဓာကိုယ်ကြီးကိုဆုံးခွာသွားပြီဆိုရင်အိုးကောင်းငင်မှာတခါတယ်။ဝဲလေဝဲလေနဲ့လျှောက်သွားပြီးတော့နေတာပေါ့လေနော်။အဲသူ့အိမ်မှာလည်းနေချင်းနေမယ်။အဲတခြားအိမ်နေလည်းသွားချင်းသွားမယ်တိမ်ကတိမ်ကူဟိုသွားဒီသွားဟုတ်လား။အဲဒီတော့သွားရကနေပြီးတော့သူ့ဝင်မယ်လို့အခွင့်ရေးပေးတဲ့နော်မိခင်ကတွေ့တာနဲ့တပြိုင်နဲ့ဟုတ်လားအဲ့ဒီအတ္တကိုဆိုတဲ့ဝိညာဉ်ကောင်ကလေးကမဝင်ဘူးလားဝင်သွားလားဝင်ပြီးတော့အဲ့ဒီထဲမှာအသိဖြစ်ပေါ်လာမဲ့ခန္ဓာကိုယ်ကလေးဟုတ်လားအသိဖြစ်ပေါ်လာမဲ့အဲ့ဒီခန္ဓာကိုယ်ကလေးစီကိုဝင်ပြီးတော့သူကမပူဘူးလားပူလိုက်လားအဲ့ဒီလိုပူလိုက်တဲ့အခါကျတော့သူတို့ရဲ့အယူမွေးလာတဲ့အခါကျတော့လည်းပဲဗာလေးနဲ့ဗာမွေးလာတော့ဇီဝလေးနဲ့တရိဒါလေးနဲ့ဒီလိုမလားမိခင်ကဇီဝမိခင်ကတရိဒါဖြစ်အောင်နော်တရိဒါဖြစ်အောင်မိခင်ဖခင်ကဖန်တီးပေးတယ်ဇီဝကလေးကအသက်ဝင်လာတယ်နော်တရိဒါဖြစ်အောင်ဘုရားကဖန်တီးပေးတော့မိခင်ဖခင်ကဖန်တီးပေးတယ်ဇီဝလေးကအသက်ဝင်လာအဲ့ဒီဇီဝကလေးဘယ်ကဝင်လာတော့ဩစောစောတုန်းကနော်အခန္ဓာကိုယ်တစ်ခုခုကနေထွက်လာတဲ့ဇီဝလေးကနေပြီးတော့လက်ပြာလေးကဝိညာဉ်ကလေးကမပြတ်မစီပဲနဲ့ရှောက်သွားရှောက်သွားပြီးတဲ့အခါကျတော့ခုနပြောသလိုပေါ့အဲတရိဒါအသက်ကလေးတွေ့မယ်လဲဆိုရောအဲ့ဒီတက်ကိုတစ်ခါတည်းသူကဝင်လိုက်ကောအဲ့ဒီလိုဝင်လိုက်တော့ဟောတရိဒါဆိုတဲ့ခန္ဓာကိုယ်ကြီးအသိနဲ့မတွေ့ရဘူးလားတွေ့ရတရိဒါဆိုတဲ့ခန္ဓာကိုယ်ကြီးအသိနဲ့ပြီအသိကလေးပြန်ဖြစ်သွားတာပေါ့နော်စောစောတုန်းကတရိဒါကြီးကအဟောကိုဆုံးခွာပြီးတော့ဘယ်ထဲရောက်သွားလဲအသိထဲရောက်သွားတယ်လူအိုကြီးကိုဆုံးခွာပြီးတော့လူငယ်ကလေးစီမရောက်ဘူးလားရောက်လူအိုကြီးနဲ့လူငယ်ကလေးနဲ့ဘော်ဒီအဲတရိဒါဆိုတဲ့ခန္ဓာကိုယ်ကြီးကသာမတူဘဲနဲ့ကွဲပြားခြင်းကွဲပြားမယ်ဒါပေမဲ့လို့ဇီဝဆိုတဲ့ဝိညာဉ်ကောင်ကလေးကတော့အတူတူပဲတဲ့။ဟုတ်တယ်လေ။အတူတူပဲတဲ့ဟုတ်လား။ဥပမာအဖြစ်ပြောကြပါစို့ဆိုရင်ဝိမစွတ်ကောင်များကဲ့သို့တဲ့နော်။ဘယ်လိုလဲလဲ။ဝိမစွတ်ကောင်တွေကခွန်ကြီးတို့ပင်လယ်ကမ်းစာတွေမှာရှိပါတယ်။ဒီခွန်ကြီးတွေကနေထွက်သွား၊ဒီခွန်ကြီးထားခဲ့နော်။ထွက်သွားပြီးတော့နောက်တော့အခွန်အသိတွေ့လို့ရှိရင်ဝင်အောင်။ဝင်အောင်သူဝင်လိုက်တာနဲ့တပြိုင်တည်းအဲ့ဒီခွန်ကြီးကရှောက်ပြီးတော့မသွားနိုင်ဘူးလားသွားနိုင်လား။လျှောက်သွား။သွားရကနေအဲ့ဒီကနေထွက်သွားပြီဆိုတော့အဲ့ဒီအခွန်ကြီးကမကြိုက်ခဲ့ဘူးလားကြိုက်ခဲ့လား။နောက်တော့အခွန်တစ်ခုထပ်ရှာဒီလိုမလား။အဲ့ဒီလိုနဲ့ပဲဟောဒီတရိဒါဆိုတဲ့ခန္ဓာကိုယ်ကြီးကတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုဖြစ်လာလိုက်သေသွားလိုက်ဖြစ်လာလိုက်သေသွားလိုက်ဖြစ်လာလိုက်သေသွားလိုက်အများနဲ့ပြက်ပြက်ပြက်ပြက်ပြက်ပြက်သွားပြီးမယ်။ဇီဝဆိုတဲ့အတ္တလေးပြဝိညာဉ်ကလေးကပျက်စီးတယ်လို့များရှိရလား။ဘယ်တော့မှသူကမပျက်စီးမပျက်စီးဘူးနော်။ထိုင်နေမြဲတဲ့ဒီတဲ့တန်းတဲ့သဘောတွေသူမရှိဘူးလားရှိနေလားရှိနေပါလေတဲ့ဟာလားထိုင်နေမြဲတဲ့ဒီတဲ့တန်းတဲ့သဘောတွေရှိနေအဲ့ဒီတော့ဘာရိခန္ဓာကိုကြည့်သည်တဲ့နော်အထဲမှာဇီဝဆိုတဲ့ဝိညာဉ်ကောင်ကလေးအတ္တကောင်ကလေးမရှိဘူးလားရှိအတ္တကောင်ကလေးရှိတဲ့အခါအဲ့ဒီကအတ္တကောင်ကလေးကိုဆွဲပြုတ်ပြီးတော့ပုဂ္ဂိုလ်လို့ယူမယ်သတ္တဝါလို့ယူမယ်ငါလို့ယူမယ်သူလို့ယူမယ်ယောက်ျားမိန်းမလို့ယူမယ်အဲ့ဒီယူသည်တခြားလားသက်ကာယဒိဋ္ဌိလားအဲ့ဒီဇီဝဆရာဝိညာဉ်ကောင်ကလေးထွက်သွားတယ်။ဟောနောက်တစ်ခုပြန်ဝင်တယ်ထွက်သွားတယ်ထွက်သွားတယ်ပြန်ဝင်တယ်။အမြဲတမ်းရှင်သန်နေတဲ့သဘောမရှိဘူးလားရှိ။သိတယ်လို့များရှိရလား။သိတယ်လို့မရှိဘူးအမြဲတမ်းရှင်သန်နေတယ်ဆိုတော့တခြားလားတတ္တဒိဋ္ဌိလား။တတ္တဒိဋ္ဌိတဲ့ဒီလိုမဟုတ်လား။အဲ့ဒါကြောင့်လည်းအကိဝိစ္စသုတ်တန်နေကြတော့အကိဝိစ္စပြပိုင်ကြီးကမြတ်စွာဘုရားကိုမေးတယ်။အရှင်ဘုရားတဲ့ဇီဝနဲ့အတ္တဟာအတူတူလားတတ္တစီလားတဲ့။ဒီလိုမေးတာကိုဟုတ်တယ်မဟုတ်လား။အဲ့ဒီလိုမေးတာဘာဖြစ်လို့ဒီလိုမေးသလဲဆိုတော့သူတို့ခေတ်သူတို့အခါတုန်းကအဲ့ဒီဇီဝဆိုတဲ့ခန္ဓာတုန်းကအသက်လေးပြဝိညာဉ်ကောင်လေးသည်ဟောဒီခန္ဓာကိုယ်ဆိုတဲ့တိရီရာကြီးနဲ့အတူတူလို့ယူတဲ့ပုံကိုယ်လေးရှိတယ်သတ္တစီလို့ယူတဲ့ပုံကိုယ်လေးရှိတယ်အမျိုးမျိုးဝါဒတွေကကွဲနေတာကိုဒီလိုမဟုတ်လားအခန္ဓာတုန်းကဘုန်းကြီးပြောတဲ့ပုံစံကအတူတူလားသတ္တစီလားသတ္တစီဆိုတဲ့ယူဝါဒဒါပေမဲ့ဒီချိုတို့ပုံကိုယ်တွေကြတာအတူတူပါလို့ပြောနေတဲ့ပုံကိုယ်တွေကမရှိဘူးလားရှိအဲ့ဒီလိုလည်းရှိကြပါတယ်နော်အဲ့ဒီလိုလည်းရှိကြတဲ့အခါကျတော့အကိဝိစ္စကသူကမဆုံးပြတ်နိုင်မှုဖြစ်နေတာပေါ့လေအဲ့ဒီလိုမဆုံးပြတ်နိုင်တဲ့အခါကျတော့အရှင်ဘုရားတဲ့ဇီဝနဲ့အတ္တနဲ့အတူတူလားတတ်တတ်စီလားတဲ့ မမေးဘူးလားမေးလားအဲ့ဒီလိုမေးတော့ဘုန်းကြီးတို့ပရိသတ်တွေစဉ်းစားကြည့်စမ်းသူပြောတဲ့ဇီဝကအသက်လေးပြဝိညာဉ်ဒီလိုမဟုတ်လားယုတ်တရားနဲ့တရားမပါဘူးနော်မြတ်စွာဘုရားဟောတော်မှာရူပအတ္တတော်သမနုပတ္တိမင်းတို့အတ္တလို့ဆွဲနေတာယုတ်ကိုဆွဲနေတာဒီလိုထုတ်ဖော်ပြောလိုက်တာဟုတ်တယ်မဟုတ်လားယောက်ကအတ္တလို့ယူတယ်ဝေဒနာကအတ္တလို့ယူတယ်သင်္ချာကအတ္တလို့ယူတယ်သင်္ခါရကအတ္တလို့ယူတယ်ဝိညာဉ်ကအတ္တလို့ယူတယ်ဒါကမြတ်စွာဘုရားပြောတာသူတို့ပြောတဲ့အထက်မှာယုတ်တယ်နဲ့ပါရလားမပါဘူးတရိဒါနဲ့ဇီဝပါတယ်ဗါလဲယုတ်တယ်နဲ့ပါရလားမပါဘူးနော်အဲ့ဒီတော့တရိဒါကြီးကခန္ဓာကိုဇီဝကအသက်လေးပြဝိညာဉ်အဲ့ဒီနဲ့ခုအတူတူပါပဲလားလို့မေးတော့အတူတူပါပဲလို့မြတ်ပြောလိုက်ခဲ့သည်ရှိတော့မြတ်စွာဘုရားကြောက်ကြတော့မယ်ဟုတ်တယ်မလားဘယ်လိုကြောက်ကြမလဲဆိုတော့အတူတူပါပဲဆိုရင်ခေါတိတရိဒါကြီးသိသွားတဲ့နေ့မှာအတ္တလေးပြဝိညာဉ်ကလေးဘာဖြစ်မလဲသိကိုသွားရတော့မယ်ဟုတ်တယ်မလားတရိဒါကြီးသိတဲ့နေ့မှာအတ္တလေးပြဝိညာဉ်ကလေးဘာဖြစ်မလဲသိသွားရတော့မယ်ဒီလိုဆိုရင်ဒီဘဝဒီခန္ဓာမှာခေါတိတရိဒါကြီးဒီဥပမာဥဖြူဆိုတဲ့တရားကြီးတယောက်သိသွားပြီဆိုရင်ဥဖြူဆိုတဲ့တရားကြီးတယောက်ရဲ့ဇာလမဆုံးဘူးလားဆုံးသွားလားဆုံးသွားပြီနော်အဲ့ဒီလိုဆိုတော့ဇီဝနဲ့တရိဒါအတူတူပါပဲလို့ပြောရင်ဟောဇီဝဆိုတဲ့တရိပြဝိညာဉ်ကလေးလည်းပဲဥဖြူရဲ့ခန္ဓာကိုယ်ကြီးနဲ့အတူတူလုံးဝပြတ်တောက်ဆဲသွားတယ်ဆိုတဲ့အဓိပ္ပာယ်မရောက်ဘူးလားရောက်သွားမှာလားဘာဒိဋ္ဌိဖြစ်နေတော့ဟောစေတဒိဋ္ဌိဖြစ်တော့မယ်မြတ်စွာဘုရားကမေးတာနော်ဒါကြောင့်မြတ်စွာဘုရားကမဖြေဘူးဖြေရလားငါဒီလိုမယူပါဘူးကွာဒါတော့ပဲပြောတာဟုတ်လားသမာဓိပြောရင်တော့ဟာအတူတူလို့ပြောခြင်းပြောမယ်သတ္တစီလို့ပြောခြင်းပြောမယ်အတူတူလို့ပြောရင်လည်းဗာဒိဋ္ဌိဖြစ်နေတော့အောက်စေတာဒိဋ္ဌိအတူတူလို့ပြောရင်ဗာဒိဋ္ဌိဖြစ်နေတော့ဘယ်လိုဖြစ်တော့တရိဒါဆိုတဲ့ခန္ဓာကိုယ်ကြီးသိသွားတဲ့နေ့မှာဇီဝဆိုတဲ့အတ္တလေးပြဝင်ခြင်းလည်းသိသွားပြီနောက်တော့မဆက်တော့ဘူးပြတ်သွားပြီဗာဒိဋ္ဌိလည်းအောက်စေတာဒိဋ္ဌိဒီလိုမလားကြည့်မတူပါဘူးကွာသတ္တစီပါဆိုပြန်တော့လည်းပဲအပြစ်ကမလွတ်ပြန်ဘူးနော်ဘလုံးမလက်တယ်ဆိုတော့တရိဒါဆရာရိခန္ဓာကိုယ်ကြီးနဲ့ဇီဝဆရာတလေးပြဝိညာဉ်နဲ့မတူပါဘူးသတ္တဇီဝလို့ပြောရင်တရိဒါဆရာခန္ဓာကိုယ်ကြီးကသာသိခြင်းသိမယ်ဇီဝဆရာတလေးပြဝိညာဉ်ကလေးကအမသိဘူးတဲ့နော်ခန္ဓာကိုယ်ကြီးတက်ကမထွက်ဘူးလားထွက်သွားလားခန္ဓာကိုယ်ကြီးတက်ကထွက်သွားပြီနောက်တော့ခန္ဓာကိုယ်အသိတစ်ခုကိုသူကပြန်ဝင်အောင်မယ်ဟုတ်လားအဲဒီကနေထွက်နောက်တစ်ခုဝင်အဲဒီကနေထွက်နောက်တစ်ခုဝင်ဘယ်နဲ့လဲသေးတဲ့အဖြစ်ကိုရောက်ပါတော့မလားထိုင်နေမြဲတဲ့သဘောမရှိဘူးလားရှိဗာဒိဋ္ဌိတော့အစကရကအတ္တလေးပြဝင်ခြင်းလို့ယူထားတာကမှန်သလားမှားလားဗာဒိဋ္ဌိလည်းသတ္တတက္ကရာဒိဋ္ဌိဗာဒိဋ္ဌိလည်းအဲ့ဒီခေတ်စကားနဲ့ပြောရင်တော့အတ္တဒိဋ္ဌိပေါ့ဟုတ်တယ်မဟုတ်လားဗာဒိဋ္ဌိပါလေအတ္တဒိဋ္ဌိနော်အတ္တလေးပြဝင်ခြင်းဆိုတဲ့အတ္တလေးပြဝင်ခြင်းကိုငါလို့ယူထားတာဒီအတ္တဒိဋ္ဌိဟုတ်တယ်မဟုတ်လားအတ္တလေးပြဝိညာဉ်ဒီပုဂ္ဂိုလ်ကြီးပဲအတ္တလေးပြဝိညာဉ်ဒီတတ္တဝါကြီးပဲအတ္တလေးပြဝိညာဉ်ဒီငါပဲသူပဲအတ္တလေးပြဝိညာဉ်ဒီယောက်ျားပဲအတ္တလေးပြဝိညာဉ်ဒီမိန်းမပဲအတ္တလေးပြဝိညာဉ်ဒီတတ္တဝါတကောင်းပဲအတ္တဒိဋ္ဌိဗာဒိဋ္ဌိလေအတ္တဒိဋ္ဌိမဖြစ်ဘူးလားဖြစ်နေလားအတ္တအတ္တဒိဋ္ဌိတကမှာအတ္တလေးပြဝိညာဉ်နဲ့ခန္ဓာကိုယ်ကြီးနဲ့အတူတူပါပဲဆိုရင်ဗာဒိဋ္ဌိမတူပါဘူးတတ္တစီဆိုရင်ဗာဒိဋ္ဌိသတ္တရာဒိဋ္ဌိဒီလိုမလားအဲဒီတော့မြတ်စွာဘုရားသခင်ကိုရမကြီးမပွင့်ခြင်းကအတ္တလေးပြဝิญဉ္ဇောင်ဆိုတဲ့ဒိဋ္ဌိတွေကမ္ဘာလောကဒိဋ္ဌိအယူဝါဒတွေကမ္ဘာလောကကြီးထဲမှာအော်မထုံကားဘူးလားထုံကားနေလားထုံကားနေတယ်ဒီလိုမလားအဲဒီလိုထုံကားတဲ့အခါတော့မြတ်စွာဘုရားစီကိုရောက်လာသူတို့ရဲ့ဒိဋ္ဌိယူတွေကိုမေးတယ်ပေါ့လေနော်အာတချို့တချို့ပုဂ္ဂိုလ်တွေကြတော့လည်းပဲကိုနအိုက်ကဝိသလည်းမေးတာပဲဒီလိုမလားဟောအနုဒရာယဟန်တော်ရှင်များကလေးကိုဒိဋ္ဌိတွေလာမေးတော့လဲပါတာပဲနော်သတ္တတော်လောကအတ္တတော်လောကလောကလောကကြီးသည်သတ္တတော်မြဲသလားမေးကုန်လေမေးတယ်မဟုတ်လားလောကကြီးဟာမြဲသလားလောကကြီးဟာမမြဲဘူးလားလောကကြီးဟာမြဲသလားမမြဲဘူးလားမေးတယ်မေးကုန်လေတွေမရှိဘူးလားရှိလားနောက်တကသတ္တဝါသိရင်ဖြစ်သေးသလားသတ္တဝါသိရင်မဖြစ်တော့ဘူးလားသတ္တဝါသိရင်ဖြစ်ကြည့်တယ်လဲမဖြစ်ကြည့်တယ်လဲလားသတ္တဝါတည်းရင်မဖြစ်ကြည့်တယ်မဟုတ်ဖြစ်တဲ့အောင်ရောက်လားဒီလိုမဟုတ်လားဒါတွေကအကောင်လုံးသတို့ဒီမေခွန်းနေအားလုံးကခြုံငုံပြီးတော့စဉ်းစားကြည့်လိုက်တဲ့အခါကျတော့သတို့ပြောတဲ့သတ္တဝါတရားတခြားလားအသက်လေးပြဝိညာဉ်လားအသက်လေးပြဝိညာဉ်ဒီလိုမဟုတ်လား Tadda loko, atadda loko, loko loka jiti, tadda mjevare suyin, no? Adali bia winning angli, mjere sura dipe, miyahula yao. Pariri do? Tadda deji. Hadamala? Atadda loko, loko loka jiti, atadda mamiebula, mamiebula? Akibisagali? Adilo mire kaira mamiebabu suyin, to be a loka radishala, adali bia winning angu biorala? อาตาลิเปียวินญิงกังก็ပြောတယ်အဲ့ဒါမမြဲပါဘူးဆိုရင်ဗာရီတီတော့ဩစိတာဒေတိဒီလိုမဟုတ်လားအာတာလိเปียวินญิงကောင်းဆိုတော့လောကကြီးကအတ္တဒေတိမြဲတယ်လို့ပြောရင်သတ္တဒေတိမမြဲဘူးလို့ပြောရင်ဩစိတာဒေတိဒီလိုမဟုတ်လားအနုဒါနာကြတော့ဒီကဗာရီပြောတော့နော်ဒီဘဝကဒီလိုရှိရင်ဟောဒီတထာကေတော့ပရမေရဏနာဟောဒီတထာကေတော့ ปรมเมรณะดิโลเมดามะล่ะตัตถะกะตะโลขอได้ตัตตวะนี้ดิทีนี้มาตัตถะกะตะก็เมษาพะยาก็ไม่กล่าวพูเนาะบากอก็แลตัตตวะตัตตวะตระบาเลยเลยเมผิดดากะตะเวล่ะเมผิดดีบ่ผิดดีอย่างๆเมผิดดะโลโลผิดดะโลโลล่ะดิโลแลไม่เมบุล่ะเมล่ะดาแลเวติชาจีเวเมดาล่ะตัตติปะวินญ์ก็อยู่ไปแล้วเมดาล่ะ ဘယ်လိုရေပြီးတော့မေးတယ်လဲဆိုတော့နော်ဟောဒီတထာကေတော့ပရမရဏဒီဘုရားမဟောဒီခန္ဓာကိုယ်ကြီးသိသွားပြီဆိုလို့ရှိရင်ဟောဒီခန္ဓာကိုယ်ကြီးထဲမှာရှိနေတဲ့အတ္တလေးပြဝိညာဉ်ကောင်းဆိုတဲ့တထာကတကလေးဒီနောက်ဘုရားမှာထပ်ဖြစ်သေးသလားနောက်တေတရာမှာထပ်ပြီးတော့ဖြစ်နေသေးသလားဒီလိုမေးတာမဟုတ်လားဟုတ်ပါတယ်ပြောရင်ဘာဖြစ်တော့သဒ္ဒရာဒိဋ္ဌိဖြစ်မှာပေါ့ဗာဒိဋ္ဌိတော့စဉ်းစ ဘာတွေဒီတော့မပြမစိဒိနာခိုင်မြဲတယ်ဆိုတဲ့အိဗယ်ရောက်နေတာကိုဒီလိုမလားနာဟောတိတရာကတော့ပရမရဏတရာကတဆိုတဲ့ဟောရိတတဝါတတဝါကြီးဒီဘဝမှာတည်တဲ့အခါကျတော့အတ္တလေးပြဝဉ္ဇဉ်ကလေးဒီနောက်ဘဝမှာထပ်ပြီးတော့ဖြစ်တော့ဘူးလားဟုတ်တယ်မလားအေးဟုတ်တာမဖြစ်တော့ဘူးဆိုရင်ဗာဒိတိဖြစ်သွားတော့ဟောစိတ္တဒိဋ္ဌိဒီလိုမလားစယူကလေးကသူ့ယူကမှန်ရဲ့လားစမေးကလေးကသူ့မေးကမှန်ရဲ့လားဘာနဲ့မေးထားတော့အတ္တလိပ္ပဝိညာဉ်နဲ့မေးထားတာဘာနဲ့မေးထားတော့အတ္တလိပ္ပဝိညာဉ်နဲ့မေးထားတာအတ္တလိပ္ပဝိညာဉ်တော့ယူတာကအတ္တဒိဋ္ဌိမှားရလားမှားရလားမှားတဲ့သဘောလားမှားတဲ့သဘောလားမှားနေတာပဲအစကရကမှားနေတာနော်အစကရကအတ္တလိပ္ပဝိညာဉ်ဆိုတဲ့အတ္တဒိဋ္ဌိအမှားကြီးကရှိနေတဲ့အခါကျတော့ပြန်ဖြစ်တယ်ပြောလဲမမှန်ဘူးပြန်မဖြစ်ဘူးပြောလဲပြန်ဖြစ်တယ်ပြောရင်ဗာဒိဋ္ဌိတော့သတ္တရာဒိဋ္ဌိပြန်မဖြစ်ဘူးပြောရင်ဩစိတ္တဒိဋ္ဌိဒီလိုမလားဩစိတ္တဒိဋ္ဌိအဲ့ဒီနည်းနဲ့ခုနဒိဋ္ဌိဆရာကြီးတွေကအနုရာဒမထေရမြတ်ကလေးကိုလည်းလာပြီးတော့မေးကြတာပဲလေမေးတာအနုရာဒမထေရမြတ်ကလေးပြောနိုင်ရလားမပြောနိုင်ဘူးဖြေနိုင်ရလားမဖြေနိုင်ဘူးဘယ်ဖြေနိုင်မလဲဘာဖြစ်တော့မဖြေနိုင်တယ်လဲဆိုတော့သူကလူဘဝကလာတဲ့ပုဂ္ဂိုလ်ပဲခေါင်းကြီးတော့စဉ်းစားကြည့်ပေါ့နော်အရိခေခါကာလတုန်းကလူဘဝမှာလူလောကမှာလူတွေယူနေတဲ့အယူကအတ္တဒိဋ္ဌိဆိုတဲ့ယူကြီးတွေမရှိဘူးလားရှိအရိယာဒါရီရဲ့ယုံကြည်တဲ့နဲ့ယုံပြီးတော့သူကယံဖြစ်လာတဲ့ပုဂ္ဂိုလ်ပဲနော်ယံဖြစ်လာပြီဖြစ်လာညာတော့လည်းပဲအဲ့ဒီအတ္တဒိဋ္ဌိကြီးကိုသူကအပြိပယ်ဆုတ်ခွာနိုင်တဲ့အနေထားရှိရလားမရှိတော့ရောင်ဝါးဝါးစွေစွာဖြစ်နေတာပေါ့လူဘဝတော့ကယူလာခဲ့တဲ့အတ္တဒိဋ္ဌိကြီးကနော်အတ္တဒိဋ္ဌိကြီးကပဲဟုတ်သလိုလိုမြတ်စွာဘုရားဟောတဲ့အတ္တဒိဋ္ဌိအတ္တမရှိဘူးဆိုတဲ့တရားကပဲဟုတ်သလိုလိုစွေစွာတွေမဖြစ်ဘူးလားဖြစ်လားမြတ်စွာဘုရားကတော့ဟောပါပဲဒါပေမဲ့သူကိုယ်တိုင်ရှင်းရှင်းလင်းလင်းနားလည်ခဲ့ရလားနားမလည်ခဲ့တော့အနုဒါရကဗာပြန်ပြောတော့ဟာကျောက်တော်မြတ်စွာဘုရားကတော့ဒီလိုမဟုတ်ပါဘူးဒါပြောတာမဟုတ်လားကျောက်တော်မြတ်စွာဘုရားကတော့ဒီလိုမဟုတ်ပါဘူးဒီကိုအဲ့ဒါတွေကိုမဟုတ်ပဲနဲ့တခြားတွေကိုသာဟောတာပါဆိုတော့အမှန်ကတော့မြတ်စွာဘုရားကတော့မဟုတ်ပဲပဲနေမလဲဘုရားစဉ်းစားကြည့်လေမဟုတ်ပဲနေပါမလားသူကိုယ်တိုင်ကမရှင်းတာဟုတ်တယ်မဟုတ်လားသူကရကောကမရှိတဲ့အခါကျတော့ရှောင်လွှဲပြီးတော့သူကဖြေရတာပေါ့လေအဲဒီလိုဖြေတဲ့အခါကျတော့ဆိုကြပါစို့တော့ဇလန်းကအဓိကမဟုတ်ပါဘူးနော်အချင်းချုပ်ပြီးတော့ပြောလိုက်ပါအဲဒီလိုမဖြေနိုင်တော့ဒိဋ္ဌိဆရာကြီးတွေကဒိဋ္ဌိကြီးတွေကသူ့ကိုစိတ်ပြက်ပြီးတော့ပြန်ထွက်ပြီးတော့မသွားဘူးလားသွားအလကားကိုတော့ကလေးပါတဲ့နော်ရံဖြစ်တာမကြသေးဘူးနဲ့ဒီပါသေးတဲ့ရံဖြစ်တာကြာမယ်ဆိုလို့ရှိရင်မတတိညာတုံးတဲ့ပုံကိုဖြစ်မှာပါတဲ့အဲဒီလိုကဲရဲ့စကားဆိုပြီးတော့ပြန်သွားကြတာပေါ့လေအဲ့ဒီတော့ပြန်သွားတော့အဲ့ဒီအနုဒါရပဋိမြာကလေးဘယ်လာတော့ အဲမြတ်စွာဘုရားကြီးရောက်လာတာပေါ့လာပြီးတော့ပြောရတာပေါ့အရှင်ဘုရားနောက်တခါတို့ဒီလိုလာမေးရင်တော့ခဲရကြီးရဲ့ပေါ့ဟုတ်လားအဲ့ဒီတော့နောက်တခါလာမေးလို့ရှိရင်မဖြစ်နဲ့ဖြစ်နဲ့အောင်မြတ်စွာဘုရားကြီးမှာအဖြေလေးတွေသွားပြီးတော့မတောင်းရဘူးလားတောင်းရလားအရှင်ဘုရားတဲ့တို့ဒီလိုလာမေးတဲ့တဲ့ဒီပြီးတော့မဖြစ်တတ်ဘူးတဲ့ဒီပြီးတော့ဒီလိုပဲပြန်ပြောလိုက်ပါတဲ့အရှင်ဘုရားဒီပြီးတော့ကိုအဲ့ဒါကိုရှင်းပြပါအောင်လို့လာပြီးတော့ကိုကြီးမတောင်းဘူးလားတောင်းအရိလောကုညီတောင်းလိုက်တဲ့အခါကျတော့မှမြတ်စွာဘုရားသခင်ကတော်မြတ်ကြီးကစတင်ပြီးတော့ဖြစ်လိုက်တယ်။ရူပနိစ္စဝါအနိစ္စဝါဒီမမေးဘူးလားမေးလား။ဘုလို့ကမေးလဲ။အနုဒါရကိုမေးတာဟုတ်လား။ရူပယုတ်တရားစီနိစ္စမြဲသလားအနိစ္စမမြဲဘူးလား။ဒီလိုမေးတာကိုသေသေးချာချာစဉ်းစားကြည့်နော်။မြတ်စွာဘုရားမေးတဲ့မေးခွန်းကလေးထဲမှာနံပါတ်1ဘာတရားလို့ပြောလိုက်တာလဲ။ရူပယုတ်တရားဘာတရားလဲလဲ။ယုတ်တရားလို့ပြောလိုက်တာဟုတ်လားဒေဒီတွေလာပြောတာကတထာဂတလို့ပြောတာနော်တထာဂတဆိုတာတခြားလားအသက်လေးပြဝิญဉ်ကောင်းလားအသက်လေးပြဝิญဉ်ကောင်းအသက်လေးပြဝิญဉ်ကောင်းကလေးတော့ဖြစ်သေးသလားမဖြစ်တော့ဘူးလားမြဲသလားမမြဲဘူးလားဒီလိုလားမေးတာမဟုတ်လားမြတ်စွာဘုရားကအသက်လေးပြဝิญဉ်ကောင်းမြဲတာမမြဲတာကိုဖြေတာဟုတ်ရဲ့လားမြဲတာမမြဲတာကိုထည့်ပြောတာဟုတ်ရဲ့လားဘာကိုစပြောလိုက်တော့ယုတ်တရားမြဲသလားဒါမေးတာနော်အဲ့ဒီမှာတွင်ဘုန်းကြီးတို့ပြိဿတွေစဉ်းစားကြည့်လိုက်ပါရှင်းကြည့်လိုက်ပါဒိဋ္ဌိတွေကယောဝေဒနာသင်ညာသင်္ခါရဝิญဉ္ဇဉ်တရားနဲ့ပတ်သက်လို့သိကိုမသိဘူးသိရလားသရောတိဓာရကဘာလဲအသက်လေးပြဝิญဉ္ဇဉ်ကောင်ပါဠိလိုတော့ဇီဝဇီဝလိုလဲခေါ်တယ်တတ္တလိုလဲခေါ်တယ်တထာဂတလိုလဲခေါ်တယ်ဟုတ်တယ်မလားသရောတိဓာကဇီဝလို့သိထားတာပဲဒါတော့ဟောဒီဇီဝလေးသိမြဲသလားမမြဲဘူးလားဒါဒိဋ္ဌိတွေသိချင်တာနော်ဒါမဟုတ်လားဘလို့သိကျင်တာလဲဇီဝဆိုတဲ့အသက်လေးပြဝิญဉ်ကောင်းသည်မြဲသလားမမြဲဘူးလားဒါသိကျင်တာမလားပြတ်ပြောင်းမယ်ဆိုရင်မြဲတယ်ပေါ့ပြန်မဖြစ်တော့ဘူးဆိုရင်မမြဲဘူးပေါ့ဖြည့်ချည်တယ်လည်းမဖြည့်ချည်တယ်လည်းဆိုရင်မြဲတာကတစ်ဝက်မမြဲတာကတစ်ဝက်ဒီလိုယူမှာကိုဒီလိုမလားမဖြည့်ချည်သမဟုတ်ဖြစ်တဲ့အောင်ရောအဲ့ဒီလိုများအဲ့ဒါကဟုတ်တယ်လို့များဖြေလိုက်ရင်တို့ဘလို့ယူမလဲမြဲတဲ့သဘောလဲမြဲသလိုလိုမမြဲသလိုလိုဒီလိုမယူဘူးလားယူမလားအခုအနုဒါရဗုဒ္ဓအနုဒါရမထေရကလေးလာမေးတဲ့အခါကျတော့အနုဒါရမထေရကလေးဖြင်းနိုင်ရလားမြတ်စွာဘုရားသွားမေးတော့လဲမြတ်စွာဘုရားကဇီဝနဲ့ပတ်သက်တဲ့အကြောင်းတစ်လုံးမှမပြောဘူးဟုတ်တယ်မလားဇီဝနဲ့အကြောင်းတစ်လုံးမှပြောရလားလုံးဝမပြောဘူးဘာပြောသလဲဆိုတော့ရူပနိစ္စဝါအနိစ္စဝါဒီဝေဒနာနိစ္စဝါအနိစ္စဝါဒီပညာသင်္ခါရဝิญညာနိစ္စဝါနိစ္စဝါဒီဒါပဲပြောတာဟုတ်တယ်မလားအဲ့ဒါပဲပြောတယ်ဆိုတော့မြတ်စွာဘုရားရဲ့ယူဝါဒအရဆိုရင်ဇီဝဆိုတဲ့အသက်လေးပြဝิญဉ်ရှိတာလားခန္ဓာ၅ပါးရှိတာဒီလိုကောက်ချက်ချလိုက်ပါဟုတ်တယ်မလားဘယ်လိုကောက်ချက်ချမလဲမြတ်စွာဘုရားယူဝါဒသည်ဇီဝဆိုတဲ့အသက်လေးပြဝิญဉ်ကောင်ရှိတာလားဘာရှိတာလဲခန္ဓာ၅ပါးရှိတာဒီလိုမလားခန္ဓာ၅ပါးရှိတယ်မိမိတို့ရဲ့တဏ္ဍာမှာပုဂ္ဂိုလ်တ attva ငါတ attva ယောက်ျားမိမလို့ယူနေပေမဲ့လို့လည်းပဲဟောဒီထဲမှာခန္ဓာ၅ပါးမရှိဘူးလားရှိဘယ်ခန္ဓာတွေတော့ရုပ်ခန္ဓာဝေဒနာခန္ဓာသင်္ညာခန္ဓာသင်္ခါရခန္ဓာဝิญဉာဏ်ခန္ဓာခန္ဓာဘယ်နှပါးပါလိအဲ့ဒီခန္ဓာ၅ပါးကိုဟေးတဲ့တော့မြတ်စွာဘုရားကမပြောတော့လဲပြောပြီးတကယ်တော့မင်းတို့ကအတ္တလေးပြဝิญဉာဉ်လို့ယူနေကြတာပါကွာတဲ့ဒီလိုမလားခန္ဓာ၅ပါးကိုဘယ်လိုယူနေကြတာတော့အသက်လေးပြဝิญဉ်လုံးမင်းတို့ထင်နေကြတာပါတဲ့တကယ်တမ်းကျတော့အသက်လေးပြဝิญဉ်မဟုတ်ပါဘူးတဲ့ခန္ဓာ၅ပါးပါတဲ့ဟောဘယ်လိုကဖြေရှားပြခဲ့တာတော့ဘုရားကအရှိပြအဖြေရှားပြတာဟုတ်တယ်မလားဘုရားသာမပြောရင်ခန္ဓာ၅ပါးလို့သိပါမလားအသက်လေးပြဝิญဉ်လုံးပဲမသိဘူးလားသိထားမှာလားအသက်လေးပြဝิญဉ်ဒီကြီးဒီခန္ဓာကိုယ်ကြီးထဲမှာရှိနေတဲ့ဟေးအသက်လေးပြဝิญဉ်ကြီးကထွက်လာတယ်ဟေ။ဟောနောက်ဘဝကိုကူးသွားတယ်ဟေ။သိလို့ရှိရင်ဖြစ်တယ်သိလို့ရှိရင်မဖြစ်ဘူး။နော်။အဲ့ဒီယောဝါဒတွေကြီးပဲသူတို့မသိဘူးလားသိ။မြတ်စွာဘုရားကမြတ်စွာဘုရားပွင့်လာတဲ့အခါကျတော့မြတ်စွာဘုရားကမင်းတို့ပြောပြောနေတဲ့အသက်လေးပြဝิญဉ်တရားတခြားမဟုတ်ဘူးတဲ့အဲ့ဒါခန္ဓာ၅ပါးတဲ့။ဘာလဲ။ခန္ဓာ၅ပါး။အဲ့ဒီတော့အနုဒါရကိုပြောတယ်။မင်းရဲ့တန်တမာယုတ်တရားရှိတယ်။ဒီလိုမလား။ရူပံယုတ်တရားရှိတယ်ဟုတ်လားအဲ့ဒီယုတ်တရားဒီသိစံမြဲသလားအနိစ္စမမြဲဘူးလားဒီလိုမေးတာမဟုတ်လားအဲ့ဒီစကားကလေးကိုစစ်ပိုင်းကြည့်နော်နံပါတ်1ယုတ်တရားနံပါတ်2 မြဲသလားမမြဲဘူးလားဒီလိုမေးလိုက်တာနံပါတ်၄ပါတယ်လေရုပ်တရားနံပါတ်၄မြဲသလားမမြဲဘူးလားဒါမို့လားနောက်တစ်ခါကျတော့နံပါတ်၄ဝေဒနာနံပါတ်၄မြဲသလားမမြဲဘူးလားနောက်တစ်ခါနံပါတ်၄ပညာနံပါတ်၄မြဲသလားမမြဲဘူးလားနောက်တစ်ခါနံပါတ်၄သင်္ခါရနံပါတ်၄မြဲသလားမမြဲဘူးလားကနောက်တကဝိညာဉ်နဲ့ခန္ဓာနဲ့ပတ်သက်လို့ဘယ်လိုပြောမလဲ။နံပါတ်၄ဝိညာဉ်။နံပါတ်၄မြဲသလားမမြဲဘူးလား။ဒီလိုမို့လား။အားလုံးခြုံငုံပြီးတော့ပေါင်းလိုက်တဲ့အခါကျတော့နံပါတ်၄ခန္ဓာ၅ပါးရှိတယ်။နံပါတ်၄အဲ့ဒီခန္ဓာ၅ပါးသည်မြဲသလားမမြဲဘူးလား။ဒီလိုကိုချက်ပြီးတော့စဉ်းစားကြည့်ရမှာ။ဟုတ်တယ်မို့လား။အဲ့ဒီတော့စဉ်းစားကြည့်လိုက်တဲ့အခါကျတော့ဘယ်မလဲအတ္တလိပ္ပဝိညာဉ်ကောင်ရှိရလား
။ရှိပါ
ဘူး။အတ္တလိပ္ပဝိညာဉ်ကောင်ရှိကောမရှိဘူး။ဘာသာရှိတော့ခန္ဓာ၅ပါးပဲရှိတယ်။ဘာပဲရှိတော့အဲ့ဒီတော့မေတ္တနာမှာခန္ဓာ၅ပါးရှိတယ်တဲ့မြတ်စွာဘုရားကပြောလိုက်တာနော်။ဘုလို့ကပြောလိုက်တာတော့အနုဒါရကိုပြောလိုက်တာမေတ္တနာမှာခန္ဓာ၅ပါးရှိတယ်တဲ့။ရုပ်ရဲ့သဘောဝေဒနာရဲ့သဘောသင်ညာသဘောသင်္ခါရသဘောဝိညာဉ်သဘောအလုံးပေါင်းတော့ခန္ဓာဘယ်နှပါးလဲ။ဘုန်းကြီးတို့ပရိသတ်တွေကရူပခန္ဓာဆိုမသိသေးဘူး။ပေါက်ပြန်သောသဘောတရားအစုဒါကြောင့်မသိတာ။ဟုတ်တယ်မလား။ဒါပေမဲ့အနုဒါရတုံးကအရိခေခာကာလတုံးကတော့သူတို့ကနော်ပါဠိစကားဆိုတာမိခင်ဘာသာပဲ။ဘာလို့ပြိဿတွေကဘာသာပြန်ပြနေကြလို့သေးလား။ရူပံလို့ပြောလိုက်တာနဲ့သိသွားပြီ။ဟုတ်တယ်မလား။ဘာလို့ပြိဿတွေကရူပံလို့ပြောလိုက်ရုံနဲ့သိရလား။မိခင်ဘာသာမှမဟုတ်ဘဲကိုမြန်မာဘာသာနဲ့ပြန်ပြီးတော့ဖလှယ်ပေးရသေးတာပေါ့။အနုဒါရကြတော့အဲ့လိုတွေဖလှယ်ပေးကြလို့သေးလား။ရူပံလို့ပြောလိုက်တာနဲ့အဖောက်ပြတဲ့သဘောတရားအစုမသိဘူးလားသိသွားလားအော်ဒီလိုဆိုတော့မင်းရဲ့သဏ္ဍာန်မှာရူပံဆိုတဲ့ယုံတရားလေးရှိတယ်ဖောက်ပြတဲ့သဘောတရားလေးရှိတယ်ဒီလိုမဟုတ်လားမင်းကြည့်လိုက်စမ်းလို့ဒီလိုပြောလိုက်တဲ့အသေးပဲမဟုတ်လားကြည့်လိုက်စမ်းဆိုတော့နုဒါရကမကြည့်ဘူးလားကြည့်မလားဘာနဲ့ကြည့်ညာနဲ့ကြည့်ကြည့်တော့မတွေ့ဘူးလားတွေ့အသက်လေးပြဝဉ္ဉေတွေ့တာလားယုံတရားလေးတွေ့တာလားယုံတရားလေးတွေ့တော့မှန်လားပါရှင်ပြယုံတရားလေးတွေ့ပြီနော်အဲ့ဒီယုတ်တရားကလေးဒီမြဲသလားမမြဲဘူးလားမင်းကြည့်လိုက်စမ်းဒီလိုမလားဒီတော့မြဲတယ်ပြောတာလားမမြဲဘူးပြောတာလ
ား
မမြဲဘူးတဲ့အရှင်ဘုရားတဲ့ယုတ်တရားကလေးကိုတွေ့ပါတယ်တဲ့အဲ့ဒီယုတ်တရားကလေးကမမြဲပါဘူးတဲ့တပိတော့ညာနဲ့ကြည့်လိုက်ဆက်ကာလမှာပင်နေရင်ချုပ်ပြောက်ပြည့်စည်သွားတာတပိတော့တွေ့လိုက်ရပါတယ်ဘုရားတဲ့မမြဲပါဘူးဘုရားတဲ့ဟုတ်ရဲ့လားယုတ်တရားကလေးမြဲတာတွေ့တာလားမမြဲတာတွေ့တာလားအဲ့ဒီတော့ရူပနိစ္ဆဝအနိစ္ဆဝလို့ပါဠိတော်မှာတော့ဒီတိုင်းပဲသင်္ကန်းနာတင်လိုက်တာပဲပေါ့သို့တော့ခေါင်းကြီးတို့ပရိသတ်တွေကဒီမှာဖြစ်ဆက်ပြီးတော့ကြည့်ရမှာကအနုရာဓာတိသူရတနာမှာညာကလေးနဲ့ရုပ်ရှင်မှမတိပဲနဲ့ဖြစ်သဘောပြသဘောသိပါမလ
ား
မတိဘူးနော်အဲ့ဒီတော့ဖြစ်သဘောပြသဘောသိဖို့ဆိုပရမဘာရှိမှသိရမှာလဲအကုဏ္ဍအေကိဝိစ္စသုတ်တံကြတော့သိကြပါလေဟုတ်လားဣတိရူပံဣတိရူပသသမှုရိယောဣတိရူပသအထင်ကမောဒီပါဠိနဲ့သိကြပါတယ်နော်အဲ့ဒီနေရာမှာသိကြပါတာထောက်သွားပြီဒီနေရာမှာလည်းပဲမြောက်ကွက်အနေနဲ့ပါထားတယ်လို့ဘုန်းကြီးတွေကဒီလိုယူဆတာကိုဟုတ်တယ်မဟုတ်လားအဲ့ဒီတော့ယုတ်တရားကလေးရှိတယ်အဲ့ဒီယုတ်တရားကလေးရဲ့ဖြစ်တာကိုမင်းမြောင်ကြည့်လိုက်စမ်းပြတ်တာကိုမင်းမြောင်ကြည့်လိုက်စမ်းမမေးဘူးလားမေးလားအဲ့ဒီလိုမေးတာနုဒါရကပါပြောတော့မှန်လားပါရှင်ဘုရားတဲ့ယုတ်တရားကလေးတွေ့ပါတယ်ဘုရားတဲ့အဲ့ဒီယုတ်တရားကလေးမြဲသလားမမြဲဘူးလားကြည့်လိုက်စမ်းဆိုတော့ဘယ်လိုပြန်ဖြစ်တော့မမြဲပါဘူးခင်ဗျာလို့မဖြစ်ဘူးလားဖြစ်တာရုပ်တရားကိုလည်းတွေ့သွားပြီဖြစ်ပြီးတော့ပြတ်သွားတဲ့သဘောတရားကိုလည်းမတွေ့ဘူးလားတွေ့လားပြတ်သွားပြီးတဲ့အခါတော့သမုဒိယလို့ခေါ်တဲ့ပေါ်လာတာကလေးကိုလည်းမတွေ့ရဘူးလားတွေ့ရလားတွေ့လိုက်ရပြီဒီလိုမဟုတ်လားအဲ့ဒီတော့ရုပ်တရားကလေးကိုရုပ်တရားကလေးမှသိလိုက်တော့ဗာဒိဋ္ဌိစင်တက္ကာယဒိဋ္ဌိစင်နဲ့ဗာဒိဋ္ဌိစင်တော့ရုပ်တရားကိုရုပ်တရားမှသိလိုက်တဲ့အချိန်မှာဗာဒိဋ္ဌိစင်တော့အဲ့ဒီယုတ်တရားကလေးပြက်ပြက်သွားပြီလို့သိလိုက်တဲ့အချိန်မှာဗာဒိဋ္ဌိစင်တော့သတ္တရဒိဋ္ဌိစင်နေဒီလိုမလားအဲ့ဒီယုတ်တရားကလေးပြက်ပြက်ပြက်သွားကြတော့လည်းပဲအစားထုတ်ပြီးတော့ပေါ်လာတာပါလို့သိလိုက်တော့ဒိဋ္ဌိဘယ်နှမျိုးစင်သွားလဲမြတ်စွာဘုရားဟောလိုက်တာနဲ့အနုရာဓဒိဋ္ဌိသုံးမျိုးမစင်ဘူးလားစင်သွားလားဒိဋ္ဌိသုံးမျိုးစင်သွားတာနော်ပြက်ပြက်ပြောမယ်ဟုတ်လားအနုရာဓကပရမတုဇဝေဇဝါဖြစ်နေတာကခန္ဓာ၅ပါးလားအတ္တလိပ္ပယဝိညာဉ်လားသဝိဇ္ဇဝမဖြစ်ဘူးလားဖြစ်နေလားတကယ်လို့သာအစကတည်းကခန္ဓာ၅ပါးပါပဲလို့သိနေရင်အတ္တလိပ္ပယဝိညာဉ်ကမရှိပါဘူးလို့သိနေရင်ဒိဋ္ဌိတွေလာပြောတဲ့ကသူပြဖြေနိုင်ရမှာပေါ့ အခုအဲ့လိုဖြေနိုင်ရလား မဖြေနိုင်တာထောက်သောအဖြစ်သူ့မှာကိုပဲနော်ဇဝေဇဝါလေးတွေမဖြေဘူးလားဖြင့
်
မြတ်စွာဘုရားကတော့ခန္ဓာ၅ပါးလို့တော့ဟောမှာပဲမြတ်စွာဘုရားနာနေတာဆိုတာခန္ဓာ၅ပါးအကြောင်းကိုမနာပဲတော့နေမှာမဟုတ်ဘူးနာတော့နာမှာပဲဟုတ်တယ်မို့လားတခါမှတော့မကြားဘူးဆိုတာတော့ယုံကြည်မရှိဘူးကြားတော့ကြားဖို့မှာပဲမြတ်စွာဘုရားကအာဇေတဝန်အကြောင်းမှနေတာပဲလေဟုတ်တယ်မို့လားအနုဒါရကဇေတဝန်အကြောင်းလားကအနာဝနတောင်းမှနေတာမို့လားတောင်းမှနေတယ်ဆိုပေမဲ့မြတ်စွာဘုရားစီမသွားတာမှမဟုတ်ပဲပဲကပ္ပဏသွားတောင်းလဲတရားပြန်ထိုင်လဲကပ္ပဏသွားတောင်းလဲတရားပြန်ထိုင်လိုက်ဒီလိုနေတာမို့လားအဲ့ဒီလိုဆိုတော့တရားမနာဘူးဆိုတာဟုတ်ပါမလားနာတော့နာမှာပဲမြတ်စွာဘုရားကလည်းယုံနာကြောင့်မဟုတ်ဘူးဆိုတာဖြစ်နိုင်ပါမလားဟောတော့ဟောမှာပဲဒီလိုမလားသို့တော်လည်းပဲသူဇဝေဇဝါဖြစ်နေတယ်ဘယ်လိုဖြစ်နေတော့ဘုန်းတော်ပရိသတ်တွေကတော့ဘောဓဘာသာတွေဆိုတော့အတ္တလိပ္ပဝိညာဉ်ကောင်ဆိုတဲ့အပေါ်မှာဇေဝေဇဝါဖြစ်သေးရဲ့လား အတ္တလိပ္ပဝိညာဉ်ကောင်ရှိသလားမရှိဘူးလား ဘောဓဘာသာဖြစ်လို့ဒီပြောပြောတာဟုတ်တယ်မလားဘောဓဘာသာဖြစ်လို့ဒီပြောပြောတာဘောဓဘာသာမဟုတ်ရင်တော့အတ္တလိပ္ပဝိညာဉ်ကောင်လေးရှိတယ်လူသေးလို့ရှိရင်ဝိညာဉ်ကောင်လေးထွက်သွားတယ်ပြောပါမယ်ဘောဓဘာသာဖြစ်တဲ့ပုံကိုယ်တွေတော့တချို့တဝက်ပြောနေသေးရဲ့ဘောဓဘာသာမောတဲ့ပုဂ္ဂိုလ်ဆိုပို့ပြောမှာပေါ့နော်အော်ဒီခန္ဓာကိုယ်တွေကခန္ဓာကိုယ်တွေကလူများသိလို့ရှိရင်ဝิญญောင်းလေးထွက်သွားပြီထွက်မလို့မထွက်တတ်လို့ခြေတော်လေးဘာတွေဖြုတ်ပြီးပါဟအိမ်မိုးတွေဖောက်ပြီးပါဟဒီလိုမို့လားတချို့ရတယ်မှာမရှိဘူးလားရှိလားဘာထွက်ဖို့တော့ဝิญญင်ကောင်းကလေးထွက်ဖို့ဒီလိုမို့လားဘောဓယူလားဟိန္ဒီယူလားဟိန္ဒီယူနော်ဘောဓယူမဟုတ်ဘူးနော်ဘုရားယုံမဟုတ်တဲ့ဟိန္ဒီယုံကိုပဲဘုန်းကြီးတို့ဘုရားဘာသာတွေကနေပြီးတော့လက်ခံပြီးတော့เนาะယုံနေတဲ့ပုံစံတွေလည်းပဲမရှိဘူးလားရှိအဲ့ဒီတော့အတ္တလေးပြဝิญဉ်လို့ယူတဲ့အယူကဘုရားဘာသာအယူမဟုတ်ဒီလိုမလားဘုရားဘာသာအယူကတခြားလားခန္ဓာ၅ပါးလ
ား
ခန္ဓာ၅ပါးသို့တော်လည်းပဲဘုရားဘာသာဖြစ်နေတာတော့မှအဲ့ဒီခန္ဓာ၅ပါးကြီးကိုပုဂ္ဂိုလ်တ attva ၅ဟောဒီလိုယူတာတော့မရှိဘူးလားရှိလားဒီလိုဆိုတော့ဘုန်းကြီးတို့ဒီနေရာမှာဖွဲပြီးတော့ပြောလိုက်နော်ဘုရားဘာသာမဟုတ်တဲ့ပုဂ္ဂိုလ်တွေကအတ္တလိပ္ပဝิญဉ်ကောင်ကိုပုဂ္ဂိုလ်တ attva ငါလို့ယူတယ်။ဒါရယ်လေပုဂ္ဂိုလ်တ attva ဒီပုဂ္ဂိုလ်တွေပါလေဘုရားဘာသာမဟုတ်တဲ့ပုဂ္ဂိုလ်တွေကနော်သူတို့ကခန္ဓာ၅ပါးစတဲ့ယူသူတို့မှရှိရလားမရှိတော့ဘလို့ကိုအတ္တလိပ္ပပုဂ္ဂိုလ်တ attva ငါလို့ယူတာပါလေအတ္တလိပ္ပဝิญဉ်ကောင်ကိုပုဂ္ဂိုလ်တ attva ငါလို့ယူတယ်ဒီလိုမလားအတ္တလေးပြဝิญဉ်ကောင်းဆိုတဲ့ငါရှိနေတယ်အတ္တရှိနေတယ်ဒီလိုမလားဩဘောဓဘာသာတွေကြတော့တတိပြဝิญဉ်ကောင်းဆိုတဲ့อยู่ရှိသေးလားဘောဓဘာသာဖြစ်လာတော့ဓာကယုတ်ဓာကငါနံဓာကခန္ဓာဒီလိုတော့မသိရဘူးလားသိရလားယုတ်နာခန္ဓာရဲ့သဘောကိုသိလိုက်တာနဲ့တပြိုင်တည်းအတ္တလေးပြဝิญဉ်ကောင်းဆိုတဲ့อยู่မစုံဘူးလားစုံအဲ့ဒီတော့အတ္တလေးပြဝิญဉ်ကောင်းဆိုတဲ့ဒိဋ္ဌိတော့မရှိတာမှန်တယ်ဒါပေမဲ့ယုတ်နာခန္ဓာအပေါ်မှာပုဂ္ဂိုလ်တ attva ငါဆိုတဲ့ဆွဲရတော့ကင်းရလားအတ္တဒိဋ္ဌိစွန့်ပြီးတော့ဗာဒိဋ္ဌိပြန်ဖြစ်တက္ကာယဒိဋ္ဌိပြန်ဖြစ်နေတာဗာဒိဋ္ဌိပြန်ဖြစ်နေတော့အတ္တလေးပြဝิญဉ်ဆိုတဲ့အတ္တဒိဋ္ဌိတွေတော့မစုံဘူးလားစွန့်လားဗာဒိဋ္ဌိပြန်ကန့်နေတော့တဏှာဖြစ်ပြောတော့နော်နိယတမိစ္ဆာဒိဋ္ဌိဆိုတဲ့အယူကြီးစွန့်ပြီးတော့တက္ကာယဒိဋ္ဌိဆိုတဲ့အယူလေးပြန်ကန့်နေတာဟုတ်တယ်မလားဘယ်ပုဂ္ဂိုလ်တွေမှလဲလို့မေးတော့ဘုဒ္ဓဘာသာရင်းမှာဘယ်ပုဂ္ဂိုလ်တွေလဲအဲ့တော့ဘုန်းကြီးတို့ပရိသတ်တွေလည်းယနေ့ဆွေးကြပါစို့မျက်စိနဲ့ဆင်းတဲ့တိုက်တော့ဗာစိတ်ပေါ်မယ်မျက်စိဗမာပေါ်မျက်စိဗမာပြဲဘယ်လိုကမြင်တော့မျက်စိကမြင်တာဘယ်လိုကမြင်တော့အော်ဒီလိုဆိုတော့မြင်တာဒီတခြားလားမြင်စိတ်လားယုတ်လားနံလားနံဖြစ်တဲ့မျက်စိကိုငါမြင်ပါတယ်ဆိုတော့ဘယ်နဲ့လဲဒိဋ္ဌိပဲမလားပါဠိတော်ဘယ်ပေါ်မှာတင်နေတဲ့ဒိဋ္ဌိလဲဟမ်မြင်စိတ်အပေါ်မှာတင်နေတဲ့ဒိဋ္ဌိဘယ်ပေါ်မှာတင်နေတဲ့ဒိဋ္ဌိလဲမြင်စိတ်တရားတခြားလားနာလားနာတရားကိုငါလို့ယူနေတာဟုတ်တယ်မဟုတ်လားဘာလဲလဲနာတရားကိုငါလို့ယူနေတာမဟုတ်လားအဲ့ဒီတော့ဘာသာကြားပုဂ္ဂိုလ်တွေကအသက်လေးပြဝิญဉ်ကိုငါလို့ယူတယ်ဘောဓဘာသာတွေကခန္ဓာ၅ပါးကိုငါလို့ယူနေတယ်နော်ဒိဋ္ဌိတော့ဒိဋ္ဌိပဲဟုတ်လားဒိဋ္ဌိတော့ဒိဋ္ဌိပဲဘာကွာသလဲလို့မေးတဲ့အခါကျတော့နော်အတ္တလေးပြဝิญဉ်ကောင်ကငါလို့ယူတဲ့ဒိဋ္ဌိတွေအပယ်ကိုလည်းရောက်စေတတ်ပါတယ်ဒီလိုမလားသ ုဂတိကိုလည်းဓာစီတပါတယ်နိဗ္ဗာန်ကိုလည်းဓာစီတပါတယ်တက္ကာယဒိဋ္ဌိကြတော့ယုံနာကိုယုံနာမှာမကွဲဘူးလားကွဲသွားတယ်ကွဲသွားပြီနော်ဓာကယုတ်ဓာကနာဓာကခန္ဓာဟောအမြင်ကလေးတွေမရှိဘူးလားရှိသွားလားအဲ့ဒီအမြင်တွေရှားလားညံလားအဲ့ဒီညာကလေးတွေတုဂတိကိုမတားမြစ်ပါဘူးဟုတ်တယ်မလားဘာကိုတော့ဓာလဲနိဗ္ဗာန်ကိုတော့ဓာပါတယ်ဒီလိုခွဲမှတ်နော်ယုံနာခန္ဓာအပေါ်မှာငါလို့ယူတဲ့သက္ကာယဒိဋ္ဌိတုဂတိနဲ့ပြေကိုဓာရလားဘာတော့ဓာလဲအတလေးပြန်ဝင်ရင်တော့ယူတဲ့အယူသည်တုဂတိလည်းဓာတယ်နိဗ္ဗာန်လည်းဓာတယ်ဒီလိုမှတ်နော်ပြန်ပြောအတလေးပြန်ဝင်ရင်တော့ယူတဲ့အယူသည်ဒုက္ခတိလည်းမတားဘူးလားတားလားနိဗ္ဗာန်လည်းတားတယ်အဲ့ဒီယူရင်လူနဲ့အဲလူနဲ့ချမ်းသာရောက်ကုန်မရဘူးတဲ့အဘယ်ကိုကျင်းနေကြမှာလဲဒါပြောတာဟုတ်တယ်မလားတက္ကာယဒိဋ္ဌိရှိတဲ့ပုဂ္ဂိုလ်ကြတော့နော်တက္ကာယဒိဋ္ဌိရှိတဲ့ပုဂ္ဂိုလ်ကြတော့လက်ပြေမရောက်နိုင်ဘူးလားရောက်နိုင်လားငါလုံးရင်ငါရတယ်ဆိုပြီးတော့လှူတော့လက်ပြေတော့ရောက်သေးတာပဲဒါတက္ကာယဒိဋ္ဌိနဲ့လှူတာမဟုတ်လားလက်ပြေတားရလားသို့တော့နိဗ္ဗာန်ရောက်ရမှာဒါကြောင့်မလို့တက္ကာယဒိဋ္ဌိကနတ်ပြည်လူနဲ့လူပြည်နတ်ပြည်ဆိုတဲ့လူနဲ့ချမ်းသာကိုတော့မတားဘူးနိဗ္ဗာန်ကိုတော့အဲ့ဒါပဲပုဂ္ဂိုလ်တွေမှာရှိတော့ဘောဓဘာသာတွေမှာရှိတာဒီလိုမလားအဲ့ဒီတော့ဘောဓဘာသာတွေကခုနအင်မတန်ကျမ်းတတ်တဲ့နေတမိစ္ဆာရိတိပယ်နိုင်ပေမဲ့လို့လည်းပဲဟောတက္ကာယဒိဋ္ဌိအမှားကလေးတော့မရှိဘူးလားရှိတာအဲ့ဒီမှားကလေးရှိနေသေးတယ်ဒီလိုမလားအရိယမာကလေးစင်စီခြင်းလို့မြတ်စွာဘုရားသခင်ကရမကြီးကအနုရာဓကိုဘလို့ဟောတော့ဆိုတော့အေးချစ်တာတဲ့မင်းရဲ့တဏ္ဍမှာယုတ်တရားရှိတဲ့မင်းကြည့်လိုက်စမ်းဟုတ်တယ်မလားယုတ်တရားရှိတဲ့မင်းကြည့်လိုက်စမ်းဆိုတော့ဟောယုတ်တရားကိုယုတ်တရားမှမသိဘူးလားသိသွားလားမျက်စိနဲ့ဆင်းနေတဲ့တော့ဗာစိတ်ပေါ်မယ်မျက်စိတ်ပေါ်တယ်မျက်စိတ်ဒီယုတ်လားနာလားငါမြင်တာလားမျက်စိတ်ကမြင်တာလားငါမြင်တာပါဆိုရင်ဗာဒိဋ္ဌိမျက်စိတ်ကမြင်တာပါဆိုရင်တက္ကရာရည်တိမစင်မလားမြင်စင်လားဆင်းသွားပြီဒီလိုမလားကျန်တော့ကဘလို့ကိုမြင်တော့အဆင်းကိုမြင်တယ်ဘလို့ကိုမြင်တော့ဘုန်းကြီးတို့ပရိသတ်တွေကအဆင်းကိုမြင်တယ်ပြောတာလားသာသမိမြင်တယ်ပြောတာလားသာသမိမြင်တယ်ပြောတာကိုအဆင်းနေယုံလားနာလားအဆင်းနေယုံလားနာလားယုံတရားမလားအဲ့ဒီယုံတရားကလေးကိုအဆင်းကိုမြင်ပါရဲ့နဲ့နော်ပုဂ္ဂိုလ်ကိုမြင်တယ်တတ္တဝါကိုမြင်တယ်သာမြင်ပါတယ်သမိမြင်ပါတယ်ဆိုတော့ပါတယ်ထီတော့ယုတ်တရားပေါ်မှာပုဂ္ဂိုလ်တ attva နဲ့ယူတဲ့သက္ကာယဒိဋ္ဌိမပြေဘူးလားဖြင့်တကယ်လို့အဆင်းကိုမြင်ပါတယ်လို့မြတ်ဉာဏ်ကလေးနဲ့သဘောပေါက်သွားရင်ပါတယ်ထီဆင်းတော့အေးအဲ့ဒီနည်းနဲ့မြတ်စွာဘုရားကဖြေနေပြောအနုဒါရကိုပြောနေတာအနုဒါရကလည်းသူ့ရဲ့ဉာဏ်ကလေးနဲ့ကြည့်လိုက်တဲ့အခါတော့ယုတ်တန်နေမမြင်ဘူးလားမြင်လားခန္ဓာ၅ပါးမသိဘူးလားသိလားဩသိသွားတဲ့အခါတော့မှားလားပါရှင်ဘုရားယုတ်ကိုတွေ့ပါပြီဝေဒနာတင်ညာသင်္ခါရဝิญဉ်တွေ့ပါပြီဟုတ်တယ်မလားယောဝေဒနာတင်ညာသင်္ခါရဝิญဉ်ပါပဲလို့သိလိုက်တာနဲ့တပြိုင်နက်ယောဝေဒနာဝิญဉ်တင်ညာသင်္ခါရဝิญဉ်ပါပဲလို့လက်ခံလိုက်တာနဲ့တပြိုင်နက်စိတ်ထဲမှာသင်းသင်းချာချာကိုနှိမ့်နှိမ့်ချာချာစွဲယူလိုက်တာနဲ့တပြိုင်နက်တက္ကရာရည်တွေမစင်မလားဆင်သွားလားအဲ့ဒီတော့မြတ်စွာဘုရားကဆက်မေးတယ်အဲ့ဒီယောတရားတွေမြဲသလားမမြဲဘူးလားဒီလိုမလားဘလို့ပြဖြစ်တော့မမြဲပါဘူးဆိုကြတဲ့ကောကဗာရီတိဆင်သွားတော့သတ္တရာရီတိမဆင်မလားဆင်လားမမြဲတာတခြားလားပြတ်သွားတာလားပြတ်ပြီမဲ့လို့လည်းပဲစားတော့မပေါ်ဘူးလားပေါ်လားအစားတော့ပေါ်လာတာပုဂ္ဂိုလ်တ attva တွေပေါ်တာလားယုတ်တရားတွေပေါ်တာလားပုဂ္ဂိုလ်တ attva တွေပေါ်တာလားနန္တရားတွေပေါ်တာလားပုဂ္ဂိုလ်တ attva တွေပေါ်တာမို့ယုတ်နဲ့တည်းအသိဖြစ်တာပါပဲဆိုတော့ဗာရီတိဆင်သွားတော့အော်ဒီလိုဆိုတော့အနုဒါရကိုပြောလိုက်တဲ့အချိန်မှာပဲအနုဒါရမှာဒိဋ္ဌိဘယ်လိုမျိုးဆင်သွားလဲ။ဘာဒိဋ္ဌိဆင်သွားတော့ဓာရင်ဘက်ကအောင်မလဲ။နော်။အသက်လေးပြဝင်ရင်ကောင်လို့ဆိုယူထားတဲ့အယူကလေးတွေကရှင်းရှင်းလေးလေးမဆင်မလားဆင်သွားလား။အဲဒီလိုဆင်ပြီးတော့ဟောယုံနာခန္ဓာပဲရှိတယ်။အဲဒီယုံနာခန္ဓာဒီမမြဲတဲ့အနိစ္စသဘောရှိတယ်။ယုံနာခန္ဓာလို့သိတော့ဘာဒိဋ္ဌိဆင်မမြဲတဲ့သဘောကိုသိတော့ဗာဒိဋ္ဌိစင်အစာထုတ်ပေါ်တဲ့သဘောကိုသိတော့ဗာဒိဋ္ဌိစင်ဩစေတာဒိဋ္ဌိတွေစင်သွားပြီဒီလိုမလားအဲ့ဒီလိုစင်ပြီးတော့သွားတဲ့အခါကျတော့မှမြတ်စွာဘုရားကမေးတယ်လေအနုဒါရတဲ့မင်းရဲ့တဏ္ဍာမှာယုတ်တရားကလေးရှိတယ်တဲ့အဲ့ဒီယုတ်တရားကိုမင်းပုဂ္ဂိုလ်တ attva လို့ခေါ်မလားလို့မမေးဘူးလားမေးလားတထာဂတလို့ခေါ်မလားလို့မေးတယ်မလားဘယ်မလဲ ယောသည်တထာဂတဟုတ်ရဲ့လားယောသည်ပုဂ္ဂိုလ်တတ္တဝါဟုတ်ရဲ့လားယောသည်ယောက်ျားမိန်းမဟုတ်ရဲ့လားယောသည်ဘာလဲတော့ယောက်ဟာယောက်ပဲပေါ့ဒီလိုမလားအဲဝေဒနာသင်ညာသင်္ခါရဝิญဉာဉ်ကလေးတွေကြည့်ပြန်တော့လည်းပဲပုဂ္ဂိုလ်တတ္တဝါဟုတ်ရဲ့လားယောက်ျားမိန်းမဟုတ်ရဲ့လားဒုဗ္ဗံကခြေလဟုတ်ရဲ့လားတခြားလားခန္ဓာ၅ပါးလားခန္ဓာ၅ပါးဒီခန္ဓာ၅ပါးပါပဲဒီလိုမလားအနုဒရာတဲ့မင်းယောက်ကိုပုဂ္ဂိုလ်တတ္တဝါလို့ခေါ်အောင်မလားမေးတော့အနုဒရာဘာပြောတော့မှန်လားဗာမခေါ်တော့ပါဘူးခင်ဗျာတဲ့အမြင်မှန်လေးတွေမရဘူးလားရတော့ကျန်တဲ့ခန္ဓာလေးပါးကိုလည်းပုဂ္ဂိုလ်တတ္တဝါလို့ခေါ်အောင်မလားမေးတော့ဘာပြောတော့ဘာမခေါ်တော့ပါဘူးခင်ဗျာတဲ့ဒါပုဂ္ဂိုလ်တတ္တဝါမှမဟုတ်ဖက်နဲ့ပဲတဲ့ဒါကခန္ဓာ၅ပါးပဲတဲ့ဒီလိုမဟုတ်လားတဲ့ဒီလေးတွေမစင်လို့လားစင်နေလို့လားစင်နေလို့เนาะဒါပဲလို့ကွာတဲ့လောကမှာရှိကြတဲ့ပုဂ္ဂိုလ်တွေကအဲ့ဒီခန္ဓာ၅ပါးကိုပဲပုဂ္ဂိုလ်တတ္တဝါလို့ယူနေကြတာပါတဲ့မင်းမယုံလို့ရှိရင်ငါပြောမယ်တဲ့အဲ့ဒီခန္ဓာ၅ပါးကလွဲပြီးတော့မင်းပုဂ္ဂိုလ်တတ္တဝါသာရှာလို့ရရလားတဲ့ဒီလိုမေးတာမဟုတ်လားယုံတရားကလွဲရင်ပုဂ္ဂိုလ်တတ္တဝါရှာလို့ရရလားရရလားနတ်တရားကလွဲရင်ပုဂ္ဂိုလ်တတ္တဝါရှာလို့ရရလားယုံတရားကလွဲရင်ပုဂ္ဂိုလ်တတ္တဝါရှာလို့မရပါဘူးဆိုကြတဲ့ကိုကပုဂ္ဂိုလ်တတ္တဝါလို့ယုံနေတာဟောဒီယုံတရားကိုယုံနေတာပါဆိုတဲ့အဖြစ်မဟုတ်ဘူးလားဟုတ်လားနတ်တရားကလွဲရင်ပုဂ္ဂိုလ်တတ္တဝါရှာလို့မရပါဘူးဆိုကြတဲ့ကောအေးပုဂ္ဂိုလ်တတ္တဝါဆိုတာဟောဒီနတ်တရားကိုစွဲပြီးတော့ယုံနေတာပါလို့ပြောတာမဟုတ်ဘူးလားဟုတ်နေလားဟုတ်နေတယ်အဲ့ဒါကြောင့်မလို့ဘုန်းကြီးတို့ပြိဿတ်ဒီယနေ့ပုဂ္ဂိုလ်တတ္တဝါပုဂ္ဂိုလ်တတ္တဝါလို့ပြောနေခြင်းသည်ဘောဓဘာသာတွေပြောနေခြင်းသည်တခြားကြည့်ပြောနေတာလားဟောဒီခန္ဓာ၅ပါးကြည့်ပြောနေတာလားခန္ဓာ၅ပါးကိုသိလိုက်တော့ကတော့အတ္တဒိဋ္ဌိမစင်မူလားစင်လာလားအတ္တလေးပြဝိညာဉ်ကောင်တဲ့အယူတွေမစင်မူလားစွန့်လာလားသို့တော့ပုဂ္ဂိုလ်တတ္တဝါလို့ယူလိုက်တဲ့အခါကျတော့သက်ကာယဒိဋ္ဌိတွေပြန်ဖြစ်နေပြန်ပြီဒါဘယ်လိုရည်စီမှာဖြစ်တဲ့ဒိဋ္ဌိလဲဘောဓဘာသာရည်စီမှာဖြစ်တဲ့ဒိဋ္ဌိမလားခန္ဓာ၅ပါးကိုပုဂ္ဂိုလ်တတ္တဝါလို့ယူတဲ့ဒိဋ္ဌိဘာဒိဋ္ဌိတော့တကယ်ကခန္ဓာ၅ပါးသည်ပုဂ္ဂိုလ်တတ္တဝါလားခန္ဓာ၅ပါးလားယောက်သည်ပုဂ္ဂိုလ်တတ္တဝါလားပါတယ်တော့ခန္ဓာ၅ပါးဒီလိုမလားယောက်သည်ပုဂ္ဂိုလ်တတ္တဝါလားခန္ဓာ၅ပါးလားနာမ်သည်ပုဂ္ဂိုလ်တတ္တဝါလားခန္ဓာလားယောက်ကလည်းပုဂ္ဂိုလ်တတ္တဝါမဟုတ်နာမ်ကလည်းပုဂ္ဂိုလ်တတ္တဝါဟောရဲ့လားတခြားလားခန္ဓာလားအဲ့ဒီမြင်လဲမြင်လိုက်တော့ဗာဒိဋ္ဌိဆင်သွားတော့သက္ကာယဒိဋ္ဌိဆင်သွားပါတယ်ဒီလိုမလားအဲ့ဒီခန္ဓာသည်ဖြစ်ပြီးရင်ဘာဖြစ်တတ်တော့ပြတ်တဲ့သဘောရှိတယ်လို့ထင်လိုက်တော့ပြပင်ပြသွားကြတော့လည်းပဲဒီတိုင်းရက်သွားရလားစားထုတ်ပေါ်လာရလားအစားထုတ်ပေါ်လာတာပါအကြောင်းကျိုးဆက်သွယ်ပြီးတော့ဖြစ်လာတာပါလို့သိလိုက်တော့ဒီတော့ဒိဋ္ဌိအသောမျိုးစင်စစ်ခြင်းပါတယ်ဆိုရင်ပရမအဆုံးဘာသိအောင်လုပ်ရမလဲခန္ဓာသိအောင်လုပ်ဘာသိအောင်လုပ်ရမလဲဒုတိယဘာသိအောင်လုပ်ရမလဲခန္ဓာပြတ်တာသိအောင်လုပ်ရမလဲဒုတိယဘာတယ်လဲတတိယခန္ဓာအစားထုတ်ပေါ်တာသိအောင်လုပ်ရမလဲအားလုံးသိအောင်လုပ်ရမှာဘယ်နှချက်လဲကြပြောလိုက်ပါဦးနံပါတ်၄ဘာသိအောင်လုပ်ရမယ်နံပါတ်၄ကနံပါတ်၃ကအဲ့ဒီပေါင်းမျိုးကိုသိအောင်လုပ်တော့တခြားနဲ့လုပ်ရမလားညံနဲ့လုပ်ရမယ်ညံနဲ့လုပ်တဲ့အခါကျတော့ဖြစ်တာကိုလည်းသိပြီပြတ်တာကိုလည်းသိပြီဆိုတော့တခြားညံလားဝိပဿနာညံလားအဲ့ဒီဝိပဿနာညံလေးတွေဖြစ်လို့ဖြစ်ပြတဲ့ကလေးတွေမြင်ဖြစ်ပြကလေးတွေမဟုတ်ဖြစ်ပြကလေးတွေဆောင်းသွားပြီဆိုရင်အဲ့ဒီဒိဋ္ဌိကိလေသာမြင့်ပြတ်အော်ပယ်သနိုင်တဲ့အစီမရဘူးလားရောက်လားအဲ့ဒီကြတော့ပဟာနာပရိညာဖြစ်ပြီပေါ့။ဘာပရိညာလဲတော့။ပဟာနာပရိညာဖြစ်ပြီဆိုဒိဋ္ဌိကိလေသာမြစ်ပြမသေးဘူးလားသေးလား။အပယ်သွားเสียရှိသေးလား။အပယ်ရကမပယ်ဘူးလားပိတ်။နိဗ္ဗာန်ရကမပွင့်ဘူးလားပွင့်။အပယ်ရကပိတ်လို့နိဗ္ဗာန်ရကပွင့်စေခြင်းပါတယ်ဆိုရင်တခြားတတ်ရမလားဒိဋ္ဌိတတ်ရမလား။ပရိညာဘယ်နဲ့မျိုးနဲ့တတ်ရမလဲ။ဖြစ်ပြတဲ့မြင်အောင်ကြည့်ဖြစ်ပြတဲ့မောအောင်ကြည့်ဖြစ်ပြတဲ့ဆောင်းအောင်ကြည့်အဲ့ဒီလိုကြည့်ပြီးတော့ပရိညာ၃မြို့နဲ့ဒိဋ္ဌိကိလေသာကိုတတ်နိုင်လို့ရှိရင်နိဗ္ဗာန်ချမ်းသာရပါလိမ့်မယ်လို့အဲ့ဒီလိုသဘောပေါက်ပြီးတော့ဒီအတိုင်းပဲကြည့်ကြကြုပ်ကအားထုတ်ကြပါလို့တိုက်တွန်းရင်းနဲ့ပြဲ့နိုင်စီလို့သာဓုဖို့တော့ကြအောင်စို့အေးကျမချမ်းသာစွာဖြင့်မြတ်စွာဘုရားရှင်သာသနာတော်မြတ်ကြီးကိုနေလာတဲ့ဘွယ်တင့်နေအောင်ပြည့်စုံဆောက်ရှောက်ထောက်ပံ့နေသောသာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။